Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇန်နဝါရီလ29ရက်ချက်တာရင်းညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်နေပါပြီ line to meter 1925 32နဲ့ line lab meter 190ကနေဖမ်းယူနားဆင်နိုင်ပါတယ်ဒါ့အပြင် VOA website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းနားဆင်နိုင်ပါတယ်ခင်ဗျာဒီညစီစဉ်မှုကကျွန်တော်ဝင်းမင်းပါဒီညအထူးခြားဆုံးသတင်းတွေတဲမှာတော့မြမရေလုံချုံရေးကောင်စီမှနောက်ထပ်တကားပိတ်ဆင်းနေဖို့ရှိပါတယ်။ NLD အစိုးရရဲ့စီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းနဲ့ NLD ဗဟိုအဖွဲ့ဝင်ဦးဝန်သားမြင့်တို့ပြန်လည်လာကြပါပြီ။ဒီနောက်ဆက်သွားသတင်းတွေပြီမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်စစ်ကောင်စီအကြမ်းဖက်မှုရပ်ဖို့ပြတ်ကွက်နေတဲ့နိုင်ငံတကာကိုကုလကုစလဲတွေတောင်းဆိုရမှာရန်ဟီလီကဖြတ်သုံးပြက်လုပ်ဖို့အခုလိုတောင်းဆိုလိုက်ပါတယ်
။ Cut weapons, cut the cash, cut the impunity.Recently,
Federal Democracy ပဒိညင်ကိုမကြခင်တည်ပြုပါတော့မယ်။နောက်အနာသိတစ်နှစ်ပြည့်အတန်တိတ်သပိတ်ကိုစစ်ကောင်စီကချင်းချောက်တားမြစ်နေပါတယ်။ဒီသတင်းလွှာတွေပြီးမှာတော့အခုညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခေမြန်မာရေးတုံသက်ချက်နောက်ကျမ်းမာရေးတိုင်းနာသတင်းလွှာတွေကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်ထောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝတ်လိုက်တဲ့ကိုရနိုင်တို့ကပြောပြပေးပါဦးခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတနည်းနည်းပါးကြာလာပြီးတဲ့နောက်မတည်မငြိမ်အခြေအနေတွေဆက်ဖြစ်နေတဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီမှအဖွဲ့ဝင်နိုင်ငံတွေနဲ့အာဆီယံအလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့ကမ္ဘောဒီးယားနိုင်ငံကနိုင်ငံသားရေးဝန်ကြီးတို့မနေ့ပြန်တောက်ကြံနေတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့တန်တမန်သတင်းအရင်းမြစ်တွေကပြောပါတယ်။တကပိတ်ကျင်းပမဲ့ဒီအစည်းအဝေးကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့အတူကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရစခုံးတို့တက်ရောက်ကြမဲ့အကြောင်းတန်တမာသတင်းအရင်းမြစ်ကိုကိုးကားပြီး AFP သတင်းမှာဖော်ပြထားပါတယ်။အခုလအစောပိုင်းကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်မြန်မာနိုင်ငံကိုသွားရောက်ပြီးမြန်မာစစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံခဲ့တဲ့အငင်းပွားစရာဖြစ်ခဲ့တဲ့ခီးစဉ်နဲ့ပတ်သက်လို့ဝန်ကြီးပရစခုံးကရှင်းလင်းတင်ပြလိမ့်မယ်လို့ယူဆရပါတယ်။စစ်တပ်ကအာဏာသိမ်းခြင်းကစလို့ဖမ်းဆီးထိန်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံခြင်းမရှိခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မြန်မာခီးစဉ်ဟာစစ်ကောင်စီကိုတရားဝင်အောင်လုပ်ပေးဖို့ကြိုးစားတဲ့ခီးစဉ်ဆိုပြီးဝေဖန်သူတွေကထောက်ပြခဲ့ကြသလိုပြည်ရင်းပြည်ပလူခွင့်ရေးအဖွဲ့တွေကလည်းကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့အတူနိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှ31ကငယ်နဲ့တရားစွဲဆိုခံထားရပြီးလက်ရှိအမှုရင်ဆိုင်နေရတဲ့ NLD အစိုးရလက်ထက်စီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းကိုကျန်းမာရေးအခြေအနေအရဒီကနေ့မှအာမခံပေးလိုက်တယ်လို့တရားရုံးနဲ့နှိစက်တဲ့ရှင်းလင်းတဦးကအတည်ပြုပေးပါတယ်။ဇန်နဝါရီလ29ရက်နေ့မှာကြားနာတဲ့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှ31ကငယ်ရုံးချင်းမှာအခုလိုအာမခံပေးလိုက်တာဖြစ်ပါတယ်။ဦးစိုးဝင်းရဲ့ကျန်းမာရေးအခြေအနေအရအမခံပေးဖို့ရှေ့နေအဖွဲ့ကတရားရုံးကိုရှောက်ထားခဲ့တာဖြစ်ပြီးစစ်ကောင်စီရဲ့အထူးတရားရုံးကရာဇဝတ်ကျင့်ထုံးပုံမှန်6901အရဒီနေ့ရုံးချိန်မှာအမခံပေးခဲ့တာဖြစ်တယ်လို့တရားရုံးနဲ့နှိစက်တဲ့ရှေ့နေတူကအတည်ပြုပြောပါတယ်
။ကိုမှုအသက်အရွယ်ရရကျမရေးရတော့လည်းစိတ်ကမခံနိုင်ရတာဆိုတော့အဲအဲ့ဒါကြောင့်တော့ရာဇဝတ်ကျင့်ထုံးပုံကို6901အရပြလိုက်တာပါ။အမကျန်တဲ့ခံဝင်တဲ့အမှုရဆိုင်မှာပေါ့ဟုတ်တရားဥပဒေဖတ်ပြရတော့သေကုသမှုခံယူရန်တို့ကပြီးတယ်ဆိုတော့တရားဥပဒေဖတ်ပြရတာပေါ့နော်ပြီးသစ်ကျော်တော့မသိဘူး
အမကရရှိသွားပေမဲ့လည်းဦးစိုးဝင်းဟာဆွဲဆိုထားတဲ့ဒီအမှုကိုဆက်လက်ရင်ဆိုင်ရအောင်မှာဖြစ်ပါတယ်ဦးစိုးဝင်းဟာဥမာကြီးကင်ဆာရောဂါကြောင့်ပြီးခဲ့တဲ့ဒီဇင်ဘာလကလေးကစလို့ဆေးရုံတက်ရောက်ကုသနေရတာဖြစ်ပြီးရုံးချင်းတွေမတက်ရောက်နိုင်တာတလားကျော်ရှိလာပြီးဖြစ်ပါတယ်လက်ရှိအချိန်ထိလည်းကုသမှုခံယူနေရသူဖြစ်ပါတယ်မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအတွင်းရေးမှူးအဖွဲ့ဝင်ဦးဟန်တာမြင့်ကိုဒီကနေ့ဇန်နဝါရီလ29ရက်နေ့မှာအင်းစင်အချင်းထောင်ကနေသူ့ရဲ့နေအိမ်ကိုပြန်လည်ပို့ဆောင်ပေးခဲ့တယ်လို့ဦးဟန်တာမြင့်ရဲ့ရှင်းလင်းကပြောပါတယ်။ဦးဟန်တာမြင့်ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှု905ခါခွေးနဲ့စစ်ကောင်စီကထောင်ဒဏ်နှစ်နှစ်ချထားခဲ့တာပါ။အခုဘာကြောင့်ပြန်လွတ်ပေးတယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့သူ့ရှင်းလင်းက VOA ကိုအခုလိုပြောပါတယ်။
ဒီလိုကြရတော့ဟုတ်တယ်ကွာ။ကျွန်တော်ဒီသေးတော့မသိရသေးဘူး။လက်အောင်းအောင်းနေတာ။အခုကျွန်တော်တို့ကဒီမှာဒီအတိုင်းမှာသူ့ဈေးထားရည်ကွန်တက်ဖို့ရှိတာဘူး။ဒါကလွတ်တယ်လွတ်တာဘောဆက်တာဆက်တာဘော
။အာနာသိန်းစစ်တပ်နဲ့မပူးပေါင်းမှု2022ခုနှစ်ဖေဖော်ဝါရီလ9ရက်နဲ့13ရက်နေ့တွေမှာ NLD ပါတီကထုတ်ပြန်ခဲ့တဲ့ကြေညာချက်နှစ်ဆောင်ဟာတမ်းပြည်မငြိမ်မသက်ဖြစ်စေရန်စီယုံလုံးဆောင်မှုမြောက်တယ်လို့ဆိုပြီးဥဟာတာမြင့်နဲ့2020ရွက်ောက်ပွဲဗဟိုအောင်နိုင်ရေးအဖွဲ့ရဲ့ဗန္ဓာရေးမှုဦးသိန်းဦးတို့ကိုပုံမှန် 905 ခါခွေးနဲ့အတူတရားစွဲခဲ့ပြီးတဲ့နောက်2022ခုနှစ်ဒီဇင်ဘာလကုန်ပိုင်းမှာထောင်နှစ်စီချမှတ်ခံခဲ့ရပါတယ် ကုဟန်တာမြင့်လိုပဲဒီကနေ့အင်းစိန်ထောင်ကနေလူ၅ဦးတည်းမနဲ့ပြန်လွတ်ပေးတယ်လို့စုံစမ်းသိရှိရပေမဲ့ဘသူတွေပြန်လွတ်တယ်လဲအတိအကျသိရဖို့ဆက်လက်စုံစမ်းနေဆဲဖြစ်ပါတယ်ခင်ဗျာ ออสเตรเลียสวายน์คอมมูนิตี้เว็บไซต์ကမြန်မာနိုင်ငံအတွင်းသူ့ရဲ့လုပ်ငန်းတွေပြန်ရုပ်သိမ်းမယ်အကြောင်းဒီကနေ့ကြေညာပါတယ်ဆီယာနာတိမ်မှုနောက်ပိုင်းနိုင်ငံခြားယင်းနှိမ့်ညွန့်နာမှုကုမ္ပဏီအများအပြားမြန်မာနိုင်ငံအတွင်းကထွက်ခွာနေတာမှာပြီးခဲ့တဲ့သတင်းပတ်ကလည်းပြင်သစ်စွိုင်းကုမ္ပဏီတိုတန်နဲ့အမေရိကန်စွိုင်းကုမ္ပဏီ Chevron တို့မြန်မာနိုင်ငံအတွင်းတဘာဝတန်းငွေထုတ်လုပ်တဲ့လုပ်ငန်းတွေမှာ 2013ခုနှစ်ကစလို့အစုရှယ်ယာဝင်လုတ်ဆောင်နေရာကအခုတော့လုပ်ငန်းတွေရပ်တော့မယ်လို့ဒီကနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေပုံမဆိုးဝါးလာနေရာကြောင့်အခုလိုလုပ်ငန်းတွေပြန်ရုပ်သိမ်းမှာဖြစ်ပြီးကုမ္ပဏီအတွက်အမေရိကန်ဒေါ်လာ ၁၄ရာခိုင်နှုန်းပါဝင်လုတ်ကိုင်းနေတာဖြစ်ပါတယ်။နိုင်ငံခြားယင်းနှိမ့်မြုံနာမှုကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံအတွင်းစီးပွားရေးလုပ်ငန်းတွေလုတ်ဆောင်ခြင်းအပြင်အာဏာသိမ်းစစ်တပ်အတွက်ဝင်ငွေရစေတယ်လို့ဆိုပြီးလုပ်ငန်းတွေရပ်ဖို့ပြည်တွင်းပြည်ပလူခွင့်ရေးအဖွဲ့တွေကPRP တောင်းဆိုနေချိန်မှာဝက်ဘ်ဆိုက်အပါအဝင်အနောက်နိုင်ငံတွေကစွမ်းအင်ကုမ္ပဏီတွေလုပ်ငန်းရပ်မ
ဒီ UI American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နိုင်ကနေ10နိုင်အထိ19.69 kHz 15.53ညာ19.25 kHz 11.83ညာ19.32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေခြေတော်ရင်းနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။ရုရှားဘက်ကအသစ်တစ်ဖန်အဆိုပြုထားတဲ့လုံခြုံရေးဆိုင်ရာတောင်းဆိုချက်တွေပါဝင်တဲ့စာကိုအမေရိကန်ပြည်ထောင်စုနဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO အဖွဲ့တို့ကရုရှားထံအကြောင်းပြန်ကြားလိုက်ပြီးဖြစ်ပါတယ်။ဒါဟာရုရှားနဲ့ယူကရိန်းပဋိပက္ခကိုတန်တမာရေးနီးလန့်တဲ့အဖြစ်ရှာနိုင်ရေးအတွက်ယူကရိန်းပါဝင်ဥရောပနိုင်ငံတွေနဲ့ညှိနှိုင်းပြီးရုရှားရဲ့တောင်းဆိုချက်တွေကိုအကြောင်းပြန်လိုက်တာဖြစ်ပါတယ်။ရုရှားနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးရဲ့အဲ့ဒီစာကိုရုရှားနိုင်ငံသားရေးဌာနကိုလူကိုယ်တိုင်သွားပြီးပေးခဲ့တာလို့ဆိုပါတယ်။အလားတူပဲ NATO ဘက်ကလည်းဥရောပတိုက်ရဲ့လုံခြုံရေးနဲ့ဆိုင်တဲ့စာကိုရုရှားဆိုရထံသိကြားပေးပို့ခဲ့တယ်လို့ဆိုပါတယ်။ဒီစာရီအရရှားတို့ရဲ့စိုးရိမ်မှုတွေကိုဖြေရှင်းပေးထားတဲ့အချိန်ထဲမှာပဲယူကရိန်းပဋိပက္ခတွေကိုတန်တမာရေးနီးလန့်တဲ့အဖြစ်ရှာနိုင်ဖို့အခွင့်အလမ်းပေးထားတဲ့စာရီဖြစ်တယ်လို့သက်ဆိုင်ရာအရာရှိတွေကပြောပါတယ်။အမေရိကန်ဘက်ကအခုရေးပို့လိုက်တဲ့စာထဲမှာရုရှားတို့ကအဓိကတောင်းဆိုထားတဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေမပါဝင်ဘူးလို့ရုရှားဆိုရကဒီကနေ့ပြောပေမဲ့အမေရိကန်တို့နဲ့တွေ့ဆုံဆွေးနွေးမှုတွေဆက်လုပ်လို့ရနိုင်တဲ့အခြေအနေမှာရှိကြောင်းတုံ့ပြန်ပြောဆိုထားပါတယ်။ရုရှားရဲ့လုံခြုံရေးဆိုင်ရာတောင်းဆိုချက်တွေထဲမှာ NATO မဟာမိတ်အဖွဲ့ကရှေ့ဥရောပတွေဘက်တိုးချဲ့လာနေတာအထူးသဖြင့်ယူကရိန်းနဲ့ဂျော်ဂျီယာနိုင်ငံတွေကိုအဖွဲ့ဝင်ဖြစ်လာပြီးလှုပ်ဆောင်လာနေတာတွေကိုရပ်တန့်ဖို့နဲ့ရှေ့ဥရောပတိုက်မှာရှိတဲ့ NATO တပ်ဖွဲ့ဝင်တွေရှော့ချပေးလို့ပါဝင်ပါတယ်ခင်ဗျာ။ရောင်ကိုရီးယားနိုင်ငံကနောက်ထပ်ပယ်ထိန်3ဒုံးကျည်20မိနစ်ကအထက်မှန်ပြစ်ခတ်လိုက်တဲ့အကြောင်းတောင်ကိုရီးယားကပြောပါတယ်။ဒါဟာဒီနှစ်အတွင်း6ကြိမ်မြောက်စမ်းသပ်ပြစ်ခတ်တာဖြစ်ပါတယ်။တာရိုပြစ်ပယ်ထိန်သုံးဒုံးကျည်20လို့ယူဆပြီးမနေ့ကမနေ့ဒေသစံတော်ချိန်8နာရီလောက်မှာအရှေ့ဘက်ကန်ဟိုရန်ကနေပင်လယ်ပြင်ဘက်ကိုပြစ်ခတ်ခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားစစ်တပ်ကသတင်းနောက်တွေကိုပြောပါတယ်။မြောက်ကိုရီးယားအရှေ့ဘက်ကန်ဟိုရန်ဟမ်ဟုံးမြို့နာကပြစ်ခတ်ခဲ့တာလို့ဆိုပေမဲ့အသေးစိတ်အချက်အလက်တော့မသိရသေးပါဘူး။ဒီသတင်းမှတ်ထဲမှာပယ်ထိန်သုံး cruise ဒုံးကျည်20စမ်းသပ်ပြစ်ခတ်ပြီးနှစ်ရက်အတွင်းနောက်ထပ်မစ်ဆိုင်းဒုံးတွေပြစ်ခတ်ခဲ့တာပါ။ဒီလိုစမ်းသပ်မှုတွေဟာနျူကလ িয়ার အရေးဆွေးနွေးပွဲတွေပြန်ဆောက်ဖို့တောင်းဆိုနေတဲ့အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံကိုဖိအားပေးတာလို့မြင်ရပါတယ်။အမေရိကန်ပြည်ထောင်စုဂျပန်နဲ့ကိုရီးယားဆိုင်ရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးမတ်လမ်ဘတ်ကတော့အမေရိကန်ပြည်ထောင်စုအနေနဲ့မြောက်ကိုရီးယားနဲ့ဘယ်မှမဆိုဘာအကြောင်းအရာပဲဖြစ်ဖြစ်ဆွေးနွေးနိုင်တဲ့အကြောင်းမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ရဲ့အွန်လိုင်းဆွေးနွေးပွဲတစ်ခုမှာပြောဆိုပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার အစီအစဉ်ဆွလုပ်ဖို့ဆန္ဒရှိမယ်ဆိုရင်ကျိုတင်သတ်မှတ်ချက်မထားပဲအလေးနက်ထားဆွေးနွေးမှာဖြစ်တယ်လို့ပြောဆိုထားပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာဒီနေ့တနေ့လဲကိုရိုနာဗိုင်းရပ်စ်ကူးစက်သူ14,000ကျော်ရှိခဲ့ပြီးတော့နေစဉ်ကူးစက်မှု3ရက်သက်တိုက်စံချိန်တင်တိုးလာတဲ့အကြောင်းတောင်ကိုရီးယားဆိုတာတာဝန်ရှိသူတွေကပြောပါတယ်။ကူးစက်မြန်တဲ့ဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်အိုမီခရွန်ကြောင့်နေစဉ်ကူးစက်သူအရေအတွက်တိတိကျကျတိုးလာနေတာပါ။အ အသက်40ယောက်တွေကြာကူးစက်မှုပိုများလာနေတာဖြစ်ပြီးတော့တကြီးပိုင်းနေကြမှာတော့ကူးစက်မှုရောကြလာတဲ့အပြင်ပြင်းပြင်းထန်ထန်ဖျားနာသူအရေအတွက်လည်းနည်းလာတယ်လို့တောင်ကိုရီးယားရဲ့ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကော်မရှင်နာမင်းကြီးချန်အွန်ချောင်းကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုအနီးကဆောင်ကြည့်နေတဲ့အမေရိကန်နိုင်ငံဂျွန်ဆော့ပကင်းတက္ကသိုလ်ရဲ့ဒီကနေ့နောက်ဆုံးသိရရတော့ကမ္ဘာတော်မှာ COVID-19 ရောဂါကူးစက်သူဦးရေဟာ362သန်းကျော်နဲ့သေဆုံးသူ5သန်းကျော်ရှိသွားပြီဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာတရုတ်နိုင်ငံဘေကျင်းမြို့မှာရှေ့သတင်းပတ်ကြရင်စတင်တော့မယ်ဆောင်းဒီအိုလံပစ်ပြိုင်ပွဲကိုဝင်အောင်ဆွတ်ဖတ်တာတွေမလုပ်ဖို့တရုတ်နိုင်ငံကအမေရိကန်ကိုသတိပေးလိုက်ပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာတော့တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်တို့စကားပြောခဲ့ကြပြီးတော့အဲ့မှာတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီကအခုချိန်မှာအရေးကြီးဆုံးဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စကအမေရိကန်နေနဲ့ဘေကျင်းဆောင်းဒီအိုလံပစ်ပြိုင်ပွဲမှာဝင်အောင်ဆွတ်ဖတ်တာတွေကိုရပ်တန့်တင်တယ်လို့ပြောကြခဲ့တယ်လို့ဆိုပါတယ်တရုတ်နိုင်ငံရဲ့လူခွေမတန်းတွေကိုထောက်ပြပြီးဒီအားကစားပြိုင်ပွဲကိုအမေရိကန်ဥဆောင်ပြီးတော့တန်တမာရေးရသပိတ်မောက်ထားကြတာရှိပါတယ်အမေရိကန်အစိုးရနဲ့အနောက်နိုင်ငံ၅နိုင်ငံကလွှတ်တော်အမတ်တွေဟာအထူးသဖြင့်တရုတ်နိုင်ငံရှင်ကျန်းပြည်နယ်ကလူနည်းစုဝီဂါမွတ်စလင်တွေပေါ်ဆက်ဆံနေတဲ့တရုတ်အစိုးရရဲ့မူဝါဒတွေဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်ဆိုပြီးတော့ကြေညာထားပါတယ်ခင်ဗျာ
သတ္တရိညာအထူးကြဆုံးသတင်းတွေကိုကိုဇော်ဝတ်လိုင်နဲ့ကိုရနိုင်တို့ပြောပြပေးကြတာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုပြောပြပေးပါမယ်ပထမဆုံးကတော့စစ်ကောင်စီကျန်းဖက်မှုရဖို့နိုင်ငံတကာပြတ်ကွက်နေကြမှာမြမအကြတဲ့တွေအဆုံးသက်ပြီးစစ်တပ်ရဲ့ကျန်းဖက်လို့ရတွေဟန်တာနိုင်ရင်မှာကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်ဘက်ကခိုင်မာပြတ်သားတဲ့ဆုံးဖြတ်ချက်တွေချမှတ်ဖို့ပြတ်ကွက်နေတယ်လို့မြမနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SACM ကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်အနာသိမ်းခဲ့တဲ့တစ်နှစ်အတွင်းပြည်သူတွေပေါ်စစ်တပ်ကရက်ဆက်ချမ်းကျုပ်တဲ့လောက်ရမျိုးစုံကျူးလွန်ခဲ့ပေမဲ့တုံ့ပြန်တွန်းလှန်တဲ့ဒီမိုကရေစီလှုပ်ရှားမှုကိုသာပိုပြီးအားကောင်းစေခဲ့တယ်လို့လည်းအွန်လိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ဦးသိန်းထိုင်ဦးကဆက်ပြောပြမှာပါ
။စစ်တပ်ကအနာသိမ်းခဲ့တဲ့တစ်နှစ်တာအတွင်းမြန်မာနိုင်ငံမှာရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှု9600ကျော်ရှိခဲ့တဲ့အကြောင်းအထူးကြံပေးကောင်စီအဖွဲ့ဝင်တို့ဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးသူကိုယ်စားလှယ်အောင်ရှန်ဟီလီကပြောဆိုသွားပါတယ်စီးရီးယား၊ယီမင်၊ပါလက်စတိုင်း၊အီရန်နိုင်ငံတွေနဲ့နှိုင်းချပြီးအကြမ်းဖက်မှုတွေပိုဆိုးလာတဲ့အခြေအနေကိုသူကထောက်ပြသွားတာပါဒါကြောင့်လည်းနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ဖြတ်သုံးချက်မဟာဗျူဟာကိုနှောင့်နှေးကြံ့ကြံ့မှုမရှိဘဲအမြန်ဆုံးအကောင်အထည်ဖော်ဖို့လိုနေပြီဆိုပြီးသူကပြောဆိုသွားပါတယ
်
recently စစ်တပ်လက်နက်တွေရမယ်လမ်းကိုဖြတ်တောက်ပိတ်ဆို့ရမယ်သူတို့ဝင်ငွေရမယ်နီးလမ်းတွေကိုဖြတ်တောက်ပိတ်ဆို့ရပါမယ်အရေးမယူဘဲလုခွင့်ပေးထားတာတွေကိုအဆုံးသတ်အောင်ဖြတ်ဖို့လိုပါတယ်မကြသေးခင်ကပဲတိုးတက်တဲ့အကောင်းဘက်ဦးတည်တဲ့အဖြစ်အပျက်တွေကိုကျွန်တော်တို့တွေ့ရပါတယ် Chevron နဲ့ Total Company တွေကမြန်မာနိုင်ငံထဲကထွက်ဖို့ဆုံးဖြတ်ခဲ့တယ် Australia Woodside ရေနံကုမ္ပဏီကလည်းထွက်ခွာမယ်လို့ဒီကနေ့ပြောပါတယ်မြန်မာစစ်တပ်နဲ့ဆက်နွယ်ပြီးတော့စီးပွားရေးလှုပ်ဆောင်နေသူတွေသတိထားမယ်ကိစ္စတွေကို American ပြည်ထောင်စုကအကြံပေးထားတဲ့သတိပေးချက်လည်းထုတ်ပြန်ထားပါတယ်။ဒီလိုစီးပွားရေးလုပ်ငန်းတွေကြောင့်ဒီမိုကရေစီရေးဖြစ်ပေါ်တိုးတက်မှုနဲ့ဥပဒေစိုးမိုးရေးကိုထိခိုက်စေပါတယ်
။မြန်မာစစ်တပ်အာဏာရယူလာဒီနှစ်ပြည့်တဲ့အချိန်ဒီမိုကရေစီရေးလှုပ်ရှားမှုနဲ့နိုင်ငံတကာအခင်းအကျင်းကိုအကောင်းဘက်ကဦးတည်တဲ့မျှော်လင့်ချက်နဲ့တိုးတက်မှုတွေရှိလာတာအဖြစ်ကြီးဖို့လိုပါတယ်ဆိုပြီးပြောတော်သူကတော့ FFM လို့သူကခေါ်တဲ့မြန်မာနိုင်ငံဆရာကုလသမဂ္ဂကချက်လက်ရှာဖွေရေးမစ်ရှင်ဥက္ကဋ္ဌဟောင်းမဇူကီဒရုစမန်ဖြစ်ပါတယ
် the first optimism of course is the legitimation of the junta
ပထမဆုံးအကောင်းမြင်မျှော်လင့်လို့ရတဲ့အချက်ကတော့စစ်ကောင်စီရဲ့တရားဝင်မှုကိစ္စပါဒုတိယတစ်ချက်ကတော့ဒီတိုင်းပြည်ဟာအသစ်ပြန်လည်မွေးဖွားတဲ့ Federal ပြည်ထောင်စုစီဦးတည်တဲ့သမိုင်းဆိုင်ရာဖြစ်စဉ်တစ်ခုကိုရောက်လာတာပါသမိုင်းမှာနိုင်ငံတစ်ခုဒီလိုလမ်းကြောင်းပေါ်ကိုရောက်လာပြီဆိုရင်ဘယ်အရာကမှတားဆီးလို့မရပါဘူး။ဒိုင်းတာလက်နဲ့ကိုင်းအဖွဲ့အစည်းတွေအားလုံးကဒီကိစ္စမှာတပေါင်းတစည်းတည်းငါတို့နဲ့မဆိုင်ဘူးဆိုပြီးမနေကြတော့ဘဲနဲ့သူတို့ကိုသူတို့အနာဂတ်မြန်မာနိုင်ငံအသစ်မှာပါဝင်ရမယ့်သူတွေဆိုတာသတ်မှတ်လာကြပါတယ်။အရင်ကဝန်ကြီးချုပ်ဟောင်းလီကွမ်ယူပြောခဲ့တဲ့စစ်တပ်မရှိရင်မြန်မာနိုင်ငံပျက်စီးသွားမယ်လို့ပြောခဲ့ဘူးတာနဲ့တခြားစီဖြစ်လာပါတယ်။စစ်တပ်ရှိနေလို့မြန်မာနိုင်ငံပြည်စည်းသွားနိုင်တဲ့အခြေအနေပ
ါလက်ရှိအာဆီယံလက်ကျဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံရဲ့ချိန်ကပ်မှုတွေကဘုံသဘောတူညီချက်၅ချက်ချမှတ်ထားတဲ့အာဆီယံရဲ့လုပ်ငန်းစဉ်တွေကို နောက်ကျောင်းပြန်လှည့်သွားစီတယ်လို့လဲမာဇူကီဒေါ်ရစ်မန်ကထောက်ပြပါတယ်။အာဆီယံဘက်ကဒါကိုတက်မှတ်ဖို့ကြိုးစားနေတယ်လို့မြင်တဲ့အကြောင်းလဲသူကပြောဆိုသွားပါတယ်။မြန်မာနိုင်ငံရဲ့ဂျပန်ကုလသမဂ္ဂလူကြိုရေးကောင်စီဘက်ကထိရောက်တဲ့လွတ်ဆောင်ချက်တွေချမှတ်ဖို့ပြက်ကွက်နေတဲ့အကြောင်းဝေဖန်ပြောသွားတဲ့သူကတော့2019ခုနှစ်တုန်းကကုလသမဂ္ဂအချက်အလက်စုံစမ်းရေးကော်မရှင်အဖွဲ့ဝင်ခရစ်စီဒိုဒီဖြစ်ပါတယ်။မြန်မာစစ်ကောင်စီဟာချမ်းဖက်အဖွဲ့အစည်းတစ်ခုဖြစ်တယ်ဆိုတာကိုသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။
We don't throw around words like terrorism and terrorist organization. For us, these are not rhetoric.
အကြံဖက်သမားတွေ၊အကြံဖက်အဖွဲ့အစည်းဆိုတာတွေကိုကျွန်တော်တို့ကစကားလုံးတွေနဲ့ထင်ရမြင်ရပြောနေတာမဟုတ်ပါဘူး။ကျွန်တော်တို့ဟာတီးကြလွတ်လပ်တဲ့နိုင်ငံတကာကျွမ်းကျင်ပညာရှင်တွေဖြစ်ပါတယ်။ကျွန်တော်တို့ပြောဆိုချက်တွေဟာဥပဒေအရအခြေခံပြောဆိုတာပါ။စစ်ကောင်စီရဲ့လိုရက်တွေကိုစစ်ဆေးပြီးမှကျွန်တော်တို့ကသတ်မှတ်တာပါ။အများပြည်သူကိုရွေကျဲရှိရှိတစားကန်အဖြစ်အတုံးချတေကြီးထိခိုက်စီတဲ့အကြမ်းဖက်လူရက်တွေကိုနိုင်ငံကြီးရွေချက်နဲ့စီအုပ်ချုပ်ရေးကိုလက်ခံလာအောင်ချိန်ချောက်တဲ့အနေနဲ့ရရက်ဆက်ဆက်ကျူးလွန်နေတာတွေ့ရပါတယ
်။မြန်မာစစ်တပ်ဘက်ကတော့ကုလသမဂ္ဂဘက်ကမြန်မာရေးပြောဆိုချက်တွေဟာတစ်ဖက်သက်ဘက်လိုက်တဲ့ကြီးညာချက်တွေဖြစ်တဲ့ဆိုပြီးတုံ့ပြန်ထားသလိုနိုင်ငံတကာရေးနံကုမ္ပဏီကြီးတချို့တွက်ခွာသွားပေမဲ့မိတ်ဖက်အဖွဲ့အစည်းတွေနိုင်ငံတချို့နဲ့စီးပွားရေးဆက်လုပ်မယ်ကြောင်းပြောဆိုထားပါတယ်။တစ်ချိန်တည်းမှာမြန်မာစစ်တပ်ရဲ့ဝင်ငွေရနိုင်တဲ့နည်းလမ်းတွေကိုပိတ်ပင်ဖို့ဆိုရင်နိုင်ငံတကာအနေနဲ့သူသဖြင့်အမေရိကန်ပြည်ထောင်စုဗြိတိန်နဲ့ဥရောပဖွဲ့ဝင်နိုင်ငံတွေကြားပုံသဘောတူညီတဲ့စစ်တပ်ရဲ့ရင်နံတဲ့သဘောတငွေကရတဲ့ဝင်ငွေတွေကိုပြစ်မှတ်ထားရေးယူမှုတွေချမှတ်ဖို့လိုအပ်နေပြီဆိုပြီးလူ့ခွင့်ရေးဖွဲ့တွေကလည်းပြောဆိုနေပါတယ်။ဒီလိုပြောဆိုနေကြချိန်တွေနဲ့အချိန်ကိုက်စစ်တပ်ကအာဏာရယူခဲ့တဲ့ဒီနှစ်ပြည့်ခါနီးအချိန်မှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပုံပြီးထိရောက်တဲ့ရေးယူမှုတွေလှုပ်ဆောင်ဖို့အထူးအကြံပေးကောင်စီကတိုက်တွန်းချက်ထွက်ပေါ်လာတာချေချောင်းပါခင်ဗျာ။
ဥသိမ်းထိုင်ဦးပြောပြခဲ့တာပါအခုဆက်ပြီးတော့ Federal Democracy ပြည်ရင်အတည်ပြုနိုင်တော်မယ့်အကြောင်းပါမြန်မာနိုင်ငံမှာမြို့သားညီညွတ်ရေးတိုင်းပင်ခံကောင်စီ NUCC ရဲ့ပထမဆုံးချိန်ပြည်သူညီလာခံကနေအစုအဖွဲ့အသီးသီးရဲ့သုံးသပ်ဆွေးနွေးသဘောတူညီမှုတွေနဲ့ Federal Democracy ပြည်ရင်ကိုအတည်ပြုကြတော်မှာလို့အမျိုးသားညီညွတ်ရေးဆိုရသမ္မတကပြောလိုက်ပါတယ်ဒီညီလာခံကနေအတည်ပြုမဲ့ Federal Democracy ပြည်ရင်ကိုဥပဒေနဲ့အညီပြဋ္ဌာန်းနိုင်ရေးရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့အနေနဲ့လွှတ်တော်ခေါ်ဆောင်ရွက်သွားမယ်လို့လည်းပြည်တော်စုလွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌကပြောပါတယ်ဒီမိုကရေစီအင်အားစုတွေနဲ့တော်လိုင်းအင်အားစုတွေကခေါင်းဆောင်တွေတက်ရောက်နေတဲ့ဒီညီလာခံအဖွဲ့ပထမနဲ့အသေးစိတ်ကိုအွန်လိုင်းကတက်သတင်းယူခဲ့တဲ့မဆုမွန်ပြောပြပေးပါဦးခင်ဗျာ
NUCC ကနေကမကထပြုပြီးတော့ဇန်နဝါရီလ28ရက်နေ့ကနေဇန်နဝါရီလ29ရက်နေ့အထိ3ရက်တာကျင်းပမယ်ပြည်သူညီလာခံကနေ Federal Democracy ပြည်ရင်အတည်ပြုနိုင်ရေးNUG နဲ့ CRPH အပါအဝင်လွှတ်တော်ကိုယ်စားလှယ်တွေအစုအဖွဲ့အသီးသီးကတိုင်းရင်းသားခေါင်းဆောင်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ပါပါဝင်ဆွေးနွေးဆုံးဖြတ်ကြတော့မှာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီး NUG ရဲ့ယာယီသမ္မတဒူဝါလရှိလာကသူ့ရဲ့မိန့်ခွန်းထဲမှာအခုလိုပြောသွားပါတယ်
။ပြည်ထောင်စုကြီးရဲ့အဓိကအရင်ခံရေတောက်မြေပြဿနာတွေပြည်ပခတ်တွေကိုဖြေရှင်းနိုင်မဲ့ Federal Democracy ပြည်ထောင်စုကြီးတည်ဆောက်နိုင်ရေးအတွက်အရေးကြီးလာတဲ့ Federal Democracy ပြည်ညင်ကြီးကိုဒီနီလာခံမှာအတည်ပြုပြီးတမိုင်းမှတ်တမ်းစိုက်ထူနိုင်တော့မှာဖြစ်ပါလေစစ်အာဏာရှင်စနစ်အပါဝန်အာဏာရှင်စနစ်မှန်သမျှပပျောက်ရေး2008ဖွဲ့စည်းပုံခြေခံဥပဒေအပြည့်အစုံဖြတ်သိမ်းရေး Federal Democracy ပြည်ထောင်စုတည်ဆောက်ရေးအယတပိတို့အစိုးရပေါ်ထွန်းတဲ့အစရှိတဲ့ရည်ရွယ်ချက်တွေနဲ့အတီးပြုတ်ပြတ်ထမဲ့ပြည်ရှင်ကြီးကຫນွေဦးတော်လာရဲ့အတွက်ရှေ့ဆောင်လမ်းပြမိရှုသဆောင်ဖြစ်လာမှာဖြစ်ပါလေ
ပြည်သူညီလာခံကနေအတီးပြုတ်လိုက်မဲ့ Federal Democracy ပြည်ရှင်ကိုဥပဒေနဲ့အညီပြဋ္ဌာန်းနိုင်ရေးရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့အနေနဲ့လွှတ်တော်ခေါ်ဆောင်ရွက်သွားမယ်လို့လဲ CRPH ဥက္ကဋ္ဌဦးအောင်ကြည်ညွန်းကပြောပါတယ
် Federal ပရိညင်မှာပါရှိတဲ့ပြည်တော်စုမျှော်ရည်ချက်နဲ့စံတန်ဘူးများပြည့်ဝစေမယ်ပြည်တော်စုဘွားတိုင်းရင်သားအားလုံးနှိရှိလာများမျှော်လင့်တောင်းတခဲ့ကြတဲ့ Federal Democracy ပြည်တော်စုကြီးတည်ဆောက်နိုင်ရေးအတွက်ဒီညီလာခံကြီးဟာခရာတွတ်ချိန်တာလွတ်ချိန်ခရာတွတ်ချင်းတာလွတ်ချင်းအခမ်းအနားအဖြစ်ရှုမြင်မိပါတယ်ခီးရှည်ကြီးကိုဆက်လက်ပြီးတော့ရှောက်လန်းကြရအောင်မှလည်းဖြစ်ပါတယ်အားတိကျိုးပန်းရအောင်မဲ့ဏိဒံလို့လည်း ဆိုနေပါတယ
်ပြည်သူညီလာခံကိုဥဆောင်တက်ရောက်လာတဲ့တိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းများရဲ့ကိုစားကယင်းဤအမျိုးသားတိုးတက်ရေးပါတီ KNPP ရဲ့ဥက္ကဋ္ဌခူးရေကဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်နိုင်ရေးအတူတကွလက်တွဲပူးပေါင်းပါဝင်ကြဖို့တိုက်တွန်းပြောဆိုသွားပါတယ
်ကျွန်တော်တို့ရဲ့တိုက်ပွဲဟာဒီမိုကရေစီအရေးမဟုတ်ပဲနဲ့အမျိုးသားတန်းလူရေးနဲ့ကိုယ်ပိုင်ပြတ်ထန်းခွင့်ကိုအာမခံပေးနိုင်တဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုတက်လှမ်းချမယ်ဆိုပြီးတော့ကျွန်တော်တို့အတူတကွသဘောထပ်တူကြရင်းနဲ့ကျွန်တော်တို့အခုလိုအိမ်နဲ့အားနဲ့ကျွန်တော်တို့ပူပေါင်းပါဝင်ဆောင်ရွက်နေကြတဲ့အချိန်ကာလလည်းဖြစ်ပါတယ်အားလုံးတို့တွေတပ်ပေါ်ရဲ့ရှိတဲ့ Federal Democracy ပြည်ထောင်စုကိုကျွန်တော်တို့ဒီမှလမ်းမှနဲ့ကျွန်တော်တို့အမိုင်းကိုကျွန်တော်တို့ဖာလာဖန်တီးပြီးတော့ရေးသားမဲ့အချိန်ကာလလည်းဖြစ်ပါတယ
်ဒီကနေ့ကနေစ3ရက်တာကျင်းပမယ့်ပြည်သူညီလာခံမှာ Federal Democracy ပြည်ရင်းအတည်ပြုနိုင်ရေးကိစ္စရဲ့အပါအဝင်အမျိုးသားညီညွတ်ရေးအတိုင်းအမြင်ကကောင်စီတိုးချက်ဖွဲ့စည်းသွားမယ့်အခြေအနေမြန်မာနိုင်ငံမှာ Federal Democracy ပြည်ထောင်စုဖွဲ့စည်းနိုင်ရေးကြာကာလအစီအစဉ်လေးနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုထပ်လောင်းပြီးမှအတည်ပြုမယ့်လုပ်ငန်းစဉ်လေးပါဝင်ပါတယ်။ညီလာခံပြီးဆုံးသွားတဲ့နောက်မှာတော့ January 30ရက်နေ့မှာညီလာခံအတွင်းကဗျာလက်တင်နဲ့ပတ်သက်ပြီး NUCC ကသတင်းစာရှင်းလင်းပွဲလုပ်မယ်လို့လည်းထုတ်ပြန်ထားပါတယ်။2022ခုနှစ်မတ်လ28ရက်နေ့မှာတော့အမျိုးသားညီညွတ်ရေးတိုင်ပင်ခံကောင်စီကနေ Federal Democracy ပြည်ရင်းကိုရေးဆွဲခဲ့ပြီးတော့ April 16ရက်နေ့မှာအမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းနိုင်ခဲ့တာဖြစ်ပါတယ်။ NUCC ကိုတော့လက်ရှိမှာအဖွဲ့အစည်း28ဖွဲ့ဖွဲ့စည်းထားပြီးဒီထဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့8ဖွဲ့ပါရှိပါတယ်လို့တာဝန်ရှိသူတွေကပြောထားပါတယ်ရှင်
။မဆင်မွန်ပြပြခဲ့တာပါ။အခုဆက်ပြီးအတန်တိတ်တပိတ်ကိုစစ်ကောင်စီတားမြစ်နေကြမှာဆရာနာသိမှုတစ်နှစ်ပြည့်တဲ့ February 10ရက်နေ့အတန်တိတ်တပိတ်မှာမပါကြဖို့ရန်ကုန်နဲ့မန္တလေးတချို့နေရာတွေမှာစစ်ကောင်စီကသတိပေးနေပါဗါ။အဲ့ဒီနေမှာဈေးဆိုင်တွေမဖွင့်ရင်အရေးယူမယ်ဆိုတာမျိုးအွန်လိုင်းတွေနဲ့ live on နေတာပါ။အတန်တိတ်တပိတ်နှိုးစော်ထားသူတွေကတော့ဆရာနာသိမှုကိုဆန့်ကျင်သူတိုင်းကိုနီးကိုနဲ့ပါဝင်နိုင်တယ်လို့ပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုအလေးမှပြောပြပါမယ်ခင်ဗျာ
။ February 10ရက်နေ့ဆရာနာသိမှုတစ်နှစ်ပြည့်တဲ့နေ့မှာအာနာသိမှုဆန့်ကျင်တဲ့အတန်တိတ်တပိတ်မှာပါဝင်ကြဖို့ဆန္ဒပြသူတွေစီးယုံနေချိန်မှာပဲစစ်ကောင်စီဘက်ကလည်းအတန်တိတ်ဆန့်ကျင်မှုမှာပါဝင်သူတွေကိုအရေးယူမယ်လို့ရန်ကုန်နဲ့မန္တလေးကနေရာတချို့မှာကားနဲ့လှည့်ပြီးတတိပေးနေတာပါ။အဲ့ဒီနေ့မှာဈေးဆိုင်တွေအနေနဲ့ပုံမှန်ဆိုင်မဖွင့်ရင်လည်းအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေအရပစ္စည်းတွေတိမ်မယ်လို့သတိပေးချိန်ချောင်းနေပါတယ်။မန္တလေးမြို့မှာဒီသတိပေးချက်တွေကိုစစ်ကောင်စီကလိုက်ကျင်ညာနေသလိုလက်ကမ်းစာဆောင်ဝေတာဓာတ်တိုင်တွေမှာစကတ်တာတွေလုပ်နေပါတယ်။အတန်တိတ်တဲ့ဘိတ်မှာပါဝင်ကြဖို့နှိုးဆော်တဲ့သူတွေကိုဖမ်းဆီးတာတွေလည်းရှိနေတယ်လို့မန္တလေးတဲ့ဘိတ်အရာစုကကိုတူရအောင်က VOA ကိုပြောပါတယ်
။လူလူကချိန်ချောက်တယ်ဟိုကိုတက်တဲ့ကြောင့်ဒီချာနိုင်နေမယ်တဲ့အခြေအနေမျိုးတွေနဲ့ဟိုဗီဒီယိုလို့ဟိုဥပဒေတွေမျိုးစုံနိမ့်တာပေါင်းစုံနေအလုပ်တယ်ပြီးရကျွန်တော်တို့ဒီဆိုင်ကန်းနေဆိုရင်ကျွန်တော်ဆိုင်မပိတ်ဖို့ရအတွက်တော့လက်မှတ်တွေထိုးခိုင်းတယ်နော်ပြီးရဗီဒီယိုတွေမှာလည်းဒီတင်းအချက်လက်အမားတွေဒီ silent strike မှာမပါဝင်ပေးဖို့ဒီတောက်လျှောက်ပေါ့နော်ကျွန်တော်စခေါ်ရနေကနေစပြီးဒီနေ့ဒီမန္တလေးမြို့မှာကားတွေနဲ့လှည့်ပြီးတော့ကျွန်တော်တို့ already ဟိုစိုက်ဝါမျိုးပုံစံမျိုးလေးခင်းနေပြီးဆာရွက်ဒီလမ်းပေါ်မှာကတ်တယ်တည်းသူတို့ရဲ့ထုံးစံတိုင်းနေပေါ့ဒါကတော့ရုံမှဟိုပေါင်းတရပူဆောင်တိုင်းစစ်ကောင်စီကသူတို့ရဲ့တုံးနိုင်နေဒီတနည်းဒီတနည်းပဲရှိအဲကျွန်တော်တို့ဒီသူတို့ကြောက်သွားအောင်လို့မျိုးချင်းချောက်တဲ့ဆိုင်ဆက်တိုက်ဆက်တိုက်တွေ့ရပါတယ်ခင်ဗျလက်ရှိတော့ကျွန်တော်မန္တလေးမြို့ပါတဲ့နေရာတည်းပဲဒီတီမှာဟိုဆိုင် JP တဲ့ဆိုင်တွေတွေ့ရတယ် JP ရုံနေမဟုတ်ဘူးပေါ့သူတို့အနေနဲ့အော်ဆိုင်ဒီမှာဝိစီဝါလေးတွေးလို့ဆိုပြီးတော့ဟိုညံပန်းနှိမ့်ဆိုင်တာတာမျိုးလေကျွန်တော်မြင်နေအခြေအနေတည်းကြီးအောင်ကျွန်တော်အနေနဲ့တွေးရပါတယ်ခင်ဗျာ
အတန်တိတ်သပိတ်မှာပါဝင်ရင်ထောင်ဒဏ်တွေချနိုင်တဲ့ပုံမှန်တွေတက်ပြီးအရေးယူမယ်လို့စစ်ကောင်စီဘက်ကတတိပေးနေတာမို့ပြည်သူတွေအနေနဲ့ကိုနီးကိုဟန်နဲ့အတန်တိတ်သပိတ်ကိုပါဝင်လို့ရတယ်လို့ရန်ကုန်သပိတ်ဦးဆောင်သူတဦးကပြောပါတယ
်ဒီဆန်နေဆိုအချိန်ကဆယ်နှစ်ရည်လေးနိုင်ပြီကျွန်တော်တတ်မှတ်ထားတာအိုးအဲ့တော့ထားပါတော့ဗျာဆယ်နှစ်ရည်လေးနိုင်ဆိုရင်ကျွန်တော်တို့ကအဲ့ဒီမှာဟိုလူတော်များများရုံးတက်ရတာ9 to 5ဆိုတော့ကျွန်တော်ရုံးသွားရုံးချင်းတင်ရတယ်လွတ်တယ်ဗျာဒီလားအဲ့တော့9နိုင်မထိုးရင်ရုံးသွားမဲ့လူကပုံမှန်တိုင်းရှိပြီးသားပဲအဲ့တော့10နိုင်ထိုးကျွန်တော်ဆန်းနေဆဲလုပ်တဲ့အချိန်မှာတို့ကအလုပ်ဝင်နေရောက်နေပြီးအဲ4နိုင်ဆိုပြီးသွားတဲ့အချိန်ဆိုရင်တို့ကအလုပ်ခွင့်ထဲမှာပဲရှိပြီးရဲ9နိုင်မှရုံးချင်တယ်အဲ့လိုအချိန်မှာလူတို့ကလက်မောက်ပင်တက်လာနိုင်တဲ့မျိုးရှိတယ်အဲ့တော့အလုပ်ကြွားမယ်ကြွားတယ်အလုပ်ကိုပုံမှန်သွားရုံနဲ့အဲဆိုင်ကြီးဖွင့်လာတဲ့လူတွေဒါပြီးတော့ကျွန်တော်ဆိုင်ရှင်နေနေနဲ့ဆိုင်တော်မှာပြင်ရင်ဖွင့်လာလိုက်10နိုင်နဲ့4နိုင်ဆိုရင်ဟောလာဝယ်မဲ့လူမရှိတော့တို့တိမဲ့တော့ချင်အဲ့လိုပုံစံမျိုးကတော့ဒေးကင်းလို့ကျွန်တော်ထင်တယ်ဒါပေမဲ့တပတ်ကရန်လူတွေဘာမှမတက်နိုင်ဘူးတေးကြတာတို့ဘာမှမတက်နိုင်ဘူး
စစ်ကောင်စီကဆိုင်တွေမပိတ်ဖို့နဲ့ပိတ်ရင်နိုင်ငံဘဏ္ဍာအဖြစ်ချိတ်ပိတ်သိမ်းဆဲတာတွေလုပ်မယ်ဆိုတာကြောင့်တချို့ဆိုင်တွေကတော့မဖြစ်မနေအခြေအနေကြောင့်ဖွင့်ထားရမယ်လို့သင်မော်တီထောင်ပိုင်ရှင်တူကအခုလိုပြောပါတယ်။
ကျွန်တော်တို့ကဟိုကလေးတွေလည်းရှိတော့လေဒီဘွားလေးတစ်ပတ်လောက်ဆိုတော့ဟိုတိုင်တော့ဖွင့်ပြလိုက်မယ်။အဲ့ဒါကျွန်တော်တို့ကတော့လူလဲထွက်လာတာမဟုတ်ဘူးလေ။တိုင်ကတော့အပွင့်လေးပဲပြရမှာပေါ့။လာဝယ်လာပြုလာကြတော့မရှိတော့ဘူးလေအဲ့ကြတော့
စစ်ကောင်စီဘက်ကတရားစွဲဆိုမဲ့ပုံမာရီရဲ့အမြင့်ဆုံးပြစ်ဒဏ်တွေကတော့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမာ50နှစ်ကာကြီးကထောင်ဒဏ်10နှစ်နိုင်ငံတော်အကြီးညိုပြအောင်လှုပ်ဆောင်မှုရာဇသက်ကြီးပုံမာ124ကာကြီးကထောင်ဒဏ်120ထိတက်မတော်အကြီးညိုပြအောင်လှုပ်ဆောင်မှု905ကာကြီးအီလက်ထရောနစ်ဆက်သွယ်ဆောင်ရွက်ရေးဥပဒေပုံမာ33ကာကြီးတို့ကတော့ထောင်3နှစ်ထိချမှတ်နိုင်ပါတယ်စီအာနာရှင်စန့်ကျင်တဲ့အတန်တိတ်တပိတ်ကို2021ခုနှစ်မတ်လနဲ့ဒီဇင်ဘာလတွေတုန်းကတော့ပြုလုပ်ခဲ့တာမှာမြန်မာနိုင်ငံတနိုင်ငံလုံးအနှက်အများစုပါဝင်ခဲ့ကြပြီးတပိတ်မှောက်နေချိန်မှာလှုပ်ရှားသွားလာမှုတွေအလုံးရပ်ဆိုင်ခဲ့ပါတယ်။အဲ့ဒီတုန်းကလည်းစိုက်ပိတ်ခဲ့တဲ့တချို့ဈေးဆိုင်တွေပစ္စည်းသိမ်းတာအပါအဝင်အရေးယူခံရတာတွေရှိခဲ့ပါတယ်။ February လတရက်နေ့မှာအတန်တိတ်တပိတ် Silent Strike လုပ်ကြဖို့စီအာနာရှင်စက်ကျင်သူတွေစီစဉ်နေကြတဲ့တစ်ချိန်တည်းမှာစစ်တပ်ထောက်ခံသူတချို့ကတော့စစ်ကောင်စီထောက်ခံပွဲတွေလုပ်မယ်လို့ကြေညာထားကြပါတယ်။ရန်ကုန်မြို့မှာဆိုရင်ရန်ကုန်မြို့တော်ခမ်းမနဲ့မဟာဗန္ဓုလပန်းချံရှိမှာလူအင်အား199ရောင်းနဲ့စစ်တပ်ထောက်ခံပွဲလုပ်မယ်လို့အဖွဲ့တခုကကြေညာထားပါတယ်ရှင်
။အလေးမှာပြောပြခဲ့တာပါ။အခုတော့လွိုက်ကော်ကရွာတွေမှာထီလာတဲ့လူတွေလောက်20အထိတွေ့ရကြောင်းပါ။ကြရပြည်နယ်လွိုက်ကော်မြို့ပန်းကန်ရက်ကွက်နယ်ရေရိုကြီးရွာတို့မှာလူသေးလောင်း9လောင်းဒီနေ့ထပ်မံတွေ့လိုက်ရတယ်လို့လူမှုကွန်ရက်အသင်းကပြောပါတယ်။ဒါကြောင့်အလောင်း20ကျော်ဒီလာတဲ့ရှိလာပါပြီ။မိုင်းလုံးရက်ကတ်တော်ဝိုက်မှာလည်းဒီနေ့လည်းစိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့တင်ကိုမက်ခင်ဖြူတွေပြောပြပါမယ်ခင်ဗျာ
။ဇန်နဝါရီလ3ပိုင်းကတည်းကစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေပြင်းပြင်းထန်ထန်တိုက်ပွဲဖြစ်နေတဲ့လွိုက်ကော်မြို့တော်ဝိုက်လူလောင်း9လောင်းထပ်မံတွေ့ရှိရတယ်လို့အဲ့ဒီဘက်မှာပရိဒတ်လုပ်ပေးနေတဲ့လူမှုကွန်ရက်အသင်းက VOA ကိုပြောပါရယ်လွိုက်ကော်မျိုးပေါ်ကပန်ကန်းရက်ကွက်မှာလူသေးလောင်း3လောင်းနဲ့လွိုက်ကော်မျိုးနယ်မဝေးတဲ့ရေယိုကြီးရွာကအင်နာချင်းတစ်ခုမှာအလောင်း6လောင်းတွေ့ရှိတာလို့အခုလို့ပြောပါရယ
်ရေယိုလေးတွေ့ရတော့6လောင်းပေါ့အဲ့ဒီမှာဆိုလည်းအဲ့လိုမျိုးအင်နာချင်းထဲမှာပေါ့ဒီဒရင်တော့တိုက်ရှိတဲ့အနေထားကတော့နောက်ဆက်အခုဒလော့ပြေပန်ကန်းတော့မှာပေါ့နော်ပန်ကန်းတော့မှာတော့မတူတူကလေးဒလော့ဆိုတော့3လောင်းတွေ့ရှိလာသေးတယ်ပေါ့နော်ဒီနေ့ကြိုးပြီးတာက6လောင်းပြီးတော့အခု10ရမယ်လောင်းတွေရှိသေးတယ်ပေါ့ဒီနေ့ဒလော့ဆိုတော့4လောင်းပေါ့ဗျာ
အခုဇန်နဝါရီလအတွင်းမှာပဲသူတို့အသင်းကကူညီတဲပေးရတဲ့အလောင်းပေါင်းစုစုပေါင်း20ကျော်ရှိသွားပြီလို့ပြောပါတယ်တိတ်ဆုံးသူတွေဘယ်လိုအခြေအနေမျိုးနဲ့တိတ်ဆုံးခဲ့တာဆိုတာကိုတော့သူတို့အနေနဲ့မခံမှန်းတက်ဘူးလို့လည်းပြောပါတယ်
။အပေါင်းနဲ့မှာတော့အကုန်လုံးတော့တော့22လောင်းပေါ့။ဒီနေရာဆိုအရင်ကဒါမှမဟုတ်အခုမှဖြစ်တဲ့ဥစ္စာတွေတော့မဟုတ်ဘူးကွာ။နည်းနည်းတော့ရုပ်တွေပြက်နေတယ်ပေါ့။အရင်ရက်တွေတော့ဖြစ်ထားတဲ့ဟာတွေပေါ့။ပြီးမှကျွန်တော်တို့ကကျွန်တော်ပုံမှာဒရင်တက်လာတဲ့အနေအထားမှာမူတည်ပြီးမှကျွန်တော်တို့အကြောင်းကြားတဲ့အနေအထားမှာကျွန်တော်သတ်မှတ်ရတာပေါ့
။လွယ်ကော်မျိုးပန်ကန်းရက်ကွက်မှာဇန်နဝါရီလဇန်နေ့ကတိုက်ပွဲပြင်းထန်ခဲ့တယ်လို့မျိုးနယ်မဝေးတဲ့ရေယိုကြီးရွာမှာလည်းစစ်ကောင်စီတပ်တွေဝင်ရောက်လို့ဒေသခံတွေဘေးလွတ်ရာထွက်ပြေးတိမ်းရှောင်ခဲ့ကြပါတယ်။မိုင်းလုံးရက်ကွက်မှာတိုက်ပွဲတွေကတော့ကြာတာရင်းနေအထိဆက်ရှိနေပါတယ်။ကြာတာရင်းနေမနက်10နာရီလောက်ကမုံပြကန်အနီးတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေကိုဒီမော့ဆိုမျိုးနယ်ပြည်သူ့ကာကွယ်ရေးအဖွဲ့တွေကသွားတိုက်ရာကပစ်ခတ်တိုက်ခတ်မှုတွေဖြစ်ခဲ့တယ်လို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံကပြောပါတယ်။
ဒါကောမြင်နေမိုင်းလုံးတုတ်ချီအော်ဖက်ဒီမော်ပြကန်နံပါတ်7စကွဲလို့မဟုတ်ဘူးကျွန်တော်တို့ဒီဟိုနည်းနည်းလေးပဲဟိုပြောက်ကြမ်းနဲ့တုတ်ဝင်ကြည့်တယ်လေအမှန်ခဏလေးပါပဲဒီမော်ပြကန်နံပါတ်တို့စခန်းလက်ဆတ်နဲ့တဘောမှာရှိတယ်ဒီတိတော့အင်အားလည်းရှိထားတော့ဘောနော်အဲ့တော့ကျွန်တော်တို့ဒီအင်အားများတုံးလဲအချိန်မပြေဘူးအမှကွင်းပြင်းဆိုတော့လေကွင်းပြင်းထဲမှာလေကျွန်တော်တို့လေဘုံနဲ့ကျဲခါမှာလေကျင်းရင်ရတယ်ဒါကြောင့်လို့ကျွန်တော်တို့လူအင်အားများမတုံးမနဲ့ကျွန်တော်လူအင်အားငယ်ငယ်နဲ့ပဲသွားပြီးတော့ပြောက်ကြမ်းတော့ဝင်ပြေးလိုက်တော့ဘောနော်
ကြရပြည်နယ်ကတိုက်ပွဲတွေဖြစ်တဲ့နေရာတွေမှာစစ်ကောင်စီကလေကြောင်းကနေပါတိုက်ခိုက်တဲ့အတွက်စစ်ပီးဒုက္ခတွေသိဆုံးလာလဲရှိခဲ့ပါတယ်။တိုက်ပွဲတွေရက်နေတဲ့အချိန်မှာလည်းအရက်သားတွေရှိရာဘက်ကစစ်တပ်ကလက်နက်ကြီးတွေနဲ့မကြမကြပစ်ခတ်6လက်နာမျိုးလုပ်တဲ့အတွက်စစ်ပီးဒုက္ခတွေနေရာပြောင်းခိုးလုံနေကြရပါတယ်ရှင်
။မကင်ဖြစ်ဖြစ်ပြောပြခဲ့တာပါ။ကြက်သားရင်းညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA American တရားစတာရင်းရသတင်းတွေကိုဆက်ပြောပြနေပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ကြာသာပရိညာတိုင်းပြောပြနေကြပတ်စဉ်ကဏ္ဍတွေကအရင်ဆုံးဥရောပခရမြမရေးတုံသက်ချက်နောက်ကျွန်တော်တင်ပြတဲ့ဂျမားရေးကဏ္ဍနဲ့လက်ဆက်တိုင်းသားတွေပေးပို့တဲ့တိုင်းသားသတင်းလွှာပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဥရောပခရမြမရေးတုံသက်ချက်ပါစကိုင်းတိုင်းကပြည်သူခန့်စစ်မှာချင်းစွင့်မြောင်းတွင်တိုက်ပွဲတွေပါဝင်တဲ့အထိကျပြန့်လာပုံကိုဥအောင်ခင်ကကိုញ្ញံဝဲအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ
စကိုင်းတိုင်းရဲ့ပင်မရေကြောင်းဖြစ်တဲ့ချင်းစွင့်မြောင်းဟာမိုင်950ကျည်ပြပြီးမြောက်ကတောင်ဝူစီးပင်ပါတယ်မြင်းကြံအဒီမှာအေယာဝတီမြစ်နဲ့ဖြစ်တွေ့တာမို့တေယူပို့ဆောင်ရေးမှာချင်းတွင်းမြစ်ဟာအရေးပါနေစေဖြစ်ပါတယ်2002ကမုံရွာမှာချင်းတွင်းတရားကိုဖွင့်လှစ်နိုင်တာမို့အနောက်ချင်းတွင်းဒေသနဲ့ကူးတန်းရံဝင်ရေးအားကောင်းလာပါတယ်ကလေးဝဟုံးမလေးနဲ့ခန်းဒီမှာလည်းမြစ်ကူးတရားတွေတည်ဆောက်ထားတာကြောင့်ချင်းတွင်းမြစ်နောက်ဖက်ကမ်းခြေကုန်းလန်းသွားလာရေးလည်းလွယ်ကူလာပါတယ်ဒီလမ်းမှာဒေသခံပြည်သူစီရဲ့ခုခံစစ်စတယ်လို့ပြောနိုင်ပါတယ်ရင်မာပင်နဲ့ကလီမြို့နယ်ကရွာတွေကိုအေပီလာကန်းကစပြီးစစ်ကောင်စီတပ်ကပြစ်မှတ်ထားတိုက်ခိုက်နေလို့ဒေသခံတွေတောင်းချီပြီးထွက်ပြေးတိတ်ဆောင်နေရကြောင်းမြန်မာနောက်သတင်းဌာနကအေပီ23ရက်နေ့ကသတင်းပေးပို့ပါတယ်ရှင်းအာနာရှင်စန့်ကြီးရေးစိတ်ကပြင်းထန်တဲ့ဒေသတွေဖြစ်လို့စစ်ကောင်စီကနေမည်စိုးမိုးနိုင်အောင်ပြကျင်တာလို့ဒေသခံတွေကဆိုပါတယ်ယူတဲ့ရွာတွေမှာတက်ဆွဲတဲ့စစ်ကောင်စီတပ်ကိုစစ်ကောင်စီပြေးနိုင်မဲ့မုံရွာကလေးဝကားလမ်းဟာဒေသခံ PDF နဲ့စစ်ကောင်စီတပ်မကြာခဏတိုက်ပွဲဖြစ်ပြီးချုပ်ကင်မှုပြင်ဆိုင်တဲ့နေရာဖြစ်လာပါတယ်
။စကိုင်းတိုင်းမြောက်ဖက်စွန်းဒေသဖြစ်တဲ့ခန်းတီဟိုမလင်းစတဲ့မြို့နယ်တွေကကြောက်စိန်ကျွန်းတဲ့နဲ့အခြားအဖို့တန်တယံဇာတာတွေကိုဥပဒေမဲ့တည်ယူပို့ဆောင်ရမှာချင်းတွင်းမြစ်ကိုသုံးသလိုစစ်ကောင်စီတပ်ရဲ့လက်နက်ခဲယံထောက်ပို့ပစ္စည်းနဲ့ရိတ်ခါပို့ဆောင်ရမှာလဲတုံးကြပါတယ်ဒါဟုတ်သိတဲ့ဒေသခံ PDF တပ်ဖွဲ့တွေဟာမြေကျောင်းတစ်လျှောက်မှာစစ်ကောင်စီရဲရင်တွေကိုခြုံခိုးတိုက်ခိုက်ကြပါတယ်ဒီဇင်ဘာအစောပိုင်းကဆုံဆင်းလာတဲ့စစ်ကောင်စီရဲရင်70စင်းကိုဒေသခံ PDF တွေကဝိုင်းတိုက်ကြတယ်လို့စစ်ရဲရင်တွေကလည်းလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်တာမို့ဒေသခံအများအပြားရွာကထွက်ပြေးတင်းရှောင်ရပါတယ်ရဲရင်နဲ့လိုက်ပါလာတဲ့စစ်သားတွေဟာမြေကမ်းနဘေးရွာတွေကိုအများဆုံးပစ်တာကြောင့်ရှောင်ပြေးသူတွေများပြားလာပါတယ
်လက်နေအင်အားမကောင်းတဲ့ဒေသခံ PDF တွေရဲ့တိုက်ခိုက်မှုကြောင့်စစ်ကောင်စီရဲရင်တွေဟာခန်းတီကမုံရွာကိုစုံစမ်းတာနရကျော်ကြာသွားတယ်လို့မြန်မာနောက်ကဆိုပါတယ်ရဲရင်မှာလုံခြုံရေးအတွက်လိုက်ပါလာတဲ့စစ်ကောင်စီတပ်သားတွေကလည်းခရီးစဉ်တစ်လျှောက်မှာကမ်းပေးကျေးရွာအများအပြားကိုဒုက္ခပေးခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ခြေကုပ်ယူထားတဲ့ဒေသဆိုရင်ကုန်းချောင်းရောရေချောင်းရောတိုက်ပွဲပြင်းထန်ပါတယ်စစ်ရေရင်တန်းမုံရွာရောက်တော့ပါလာတဲ့ပစ္စည်းတွေကိုကုန်းတင်ကားပေါ်တင်ပြီးမန္တလေးကိုပို့ပေးကြောင်းသိရပါတယ်မုံရွာမန္တလေးကားလမ်းကတိုက်ပွဲအခြေအနေကိုတော့မသိရသေးပါဘူ
းချင်းတွင်းမြစ်တန်းမှာစစ်တပ်ပိုင်းရွှေကြိုးဖြူစီတင်းမောင်းနဲ့ BOC တင်းမောင်းကိုမြောင်မြို့နယ် PDF ကဒီဇင်ဘာ3ရက်နေ့ကဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဒီဇင်ဘာလ4ရက်နေ့ထုတ် RFA သတင်းမှာဖော်ပြပါတယ်ချင်းတွင်းမြစ်တဲကတိုက်ပွဲတွေမှာဒေသလုံးရေမြုံမိုင်းတွေကိုဒီဇင်ဘာ12ရက်နေ့ကစာပြီးသုံးနေကြောင်းကနီ PDF ကကြေညာတာကိုဒီဇင်ဘာ13ရက်နေ့ထုတ် BBC သတင်းမှာဖော်ပြပါရယ်ကနီမြို့နယ်မဲတင်ရွာနီးမှာစစ်ကောင်စီရေရင်တစ်စင်းရေမြုံမိုင်းထီသွားလို့နင်းမြုပ်သွားကြောင်းမင်းကင်း PDF က BBC ကိုအတည်ပြုပြောပါရယ်ရေမြုံမိုင်းကိုအဝေးရင်းစနစ်နဲ့ဖောက်ခွဲတဲ့အမျိုးအစားဖြစ်ပါရယ်ရေစကြိုပျောက်ကြားနဲ့မြင်းညံပျောက်ကြားနှစ်ဖွဲ့ပေါင်းပြီးရေမြုပ်မှိုင်းစမ်းသပ်ထုတ်လုပ်တာအောင်မြင်ကြောင်းဒီဇင်ဘာ9ရက်နေ့ကလေးကကြေညာထားပါတယ်မင်းကင်းနဲ့ကနီဒေသမှာမြစ်ကြောင်းသွားလာမှုမလုပ်ဖို့ကိုလည်းဒေသခံ PDF တွေကတတိပေးထားပါတယ
်ရှင်းတွင်းမြစ်ထဲမှာသွားလာနေတဲ့စစ်ရေရင်တွေကိုတိုက်ခိုက်တဲ့အပြင်မုံရွာကနီမင်းကင်းကလေးဝကာလာမှာသွားလာတဲ့ရစ်ကောင်စီတပ်တွေကိုလည်းဒေသခံ PDF ကတိုက်ခိုက်ကြောင်းသိရပါတယ်ဧရာဝတီမြေကျောင်းအတိုင်းဆန်တက်လာတဲ့စစ်ကောင်စီတင်းမောနှစီကိုထိကြိုင်နယ်ကစပြီးဒေသခံ PDF တွေကတိုက်ခိုက်ကြောင်း မန္တလေး Free Press ပြည်ပပေါ်ပြပါတယ်ကစားမျိုးနာရောက်တော့ KIA ကချင်းတပ်ဖွဲ့နဲ့မျိုးလား PDF ကထပ်မံတိုက်ခိုက်ပြန်တဲ့အတွေ့ထိခိုက်ပျက်စီးမှုတွေရှိတယ်လို့ဆိုပါတယ်တင်းမောပြက်မှာလိုက်ပါလာတဲ့စစ်ကောင်စီတပ်သားကိုပယ်ယူတဲ့မော်တော်၃စီးကိုမျိုးလား PDF ကဆက်လက်တိုက်ခိုက်တဲ့အတွေ့မော်တော်ဘုတ်တစ်စီးမြင့်မြုပ်ပြီးစစ်ကောင်စီတပ်သားအများအပြားပြေဆုံးကြောင်းသိရပါတယ်ကုန်းကျောင်းတိုက်ပွဲတွေအပြင်ရေကျောင်းတိုက်ပွဲပါထပ်တိုးလာတာမှုစစ်နယ်မြေကျေပြန့်လာပါလေစစ်ကောင်စီဟာလေတပ်အင်အားကိုတိုက်ပွဲတိုင်းမှာလိုလိုအသုံးပြုနေတာကြောင့်ရွာမိရှုခါရမှုထွက်ပြေးတိတ်ဆောင်မှုနဲ့ပေကြီးပျက်စီးမှုတွေလည်းများပြားလာတာတွေ့ရပါတယ်ခင်ဗျာ
ရှင်တွင်မြစ်ထဲရေကြောင်းတိုက်ခိုက်မှုတွေပါပိုပြီးပြင်းထန်လာတဲ့ဥအောင်ခင်ရဲ့မြမရေသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါ VO American တန်ကနေမြမဘာသာရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတိုမီတာ19.2532တို့အပြင်လိုင်းလက်မီတာ190ကနေဆက်လက်ထပ်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ဆက်နေရမှာနေဆက်ကသတင်းတောက်တွေပေးပို့ထားတဲ့တိုင်းရင်းဒေသသတင်းလွှာမတိုင်ခင်အပတ်စဉ်ကျန်းမာရေးကဏ္ဍကိုပြောပြပါမယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာအိုမီခရွန်မျိုးကွက်သစ်ကူးစက်မမြင်အောင်ပြင်ဆင်ရေးပြောပြထားပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 မျိုးကွက်သစ်တွေ့တာရက်သတ္တပတ်၄ပတ်ကျော်လာချိန်မှာနိုင်ငံတကာအတွေ့အကြုံတွေအရပိုးထွေအရန်မများလာအောင်ပြင်ဆင်ဖို့လိုပြီးလို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒီအကြောင်းနယူးယောက်မြို့ Wake of Heights ဆေးရုံကညွှန်ကြားရေးမှုနဲ့မြန်မာနိုင်ငံကကိုဗစ်လူနာတွေကိုလည်းဖုန်းကတဆင့်ကူညီကုသပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇီယာသက်ကိုကျွန်တော်ဝင်းမင်းကမေးထားပါဗျ။ Okay, ဒေါက်တာဇီယာသက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီ Omicron ကိုဗစ်မျိုးကွဲသစ်ပေါ့နော်ကူးစက်မြန်တာစတွေ့ပြီးတော့ဒီသတင်းပတ်အနည်းငယ်ကြားလာတဲ့အချိန်မှာနိုင်ငံတကာအထွေထွေတွေအရာအခုလက်ရှိအနေထားမှာပေါ့နော်အဓိကဘာကနေဒီကစပြီးတော့ရှင်းပြကြရလဲဆရာကြီး
ပထမအရေးကြီးဆုံးတစ်ချက်ကလေကျွန်တော်ဒီမှာ November လကုန်တော့မှစပြီးတော့တတိထားမိကြတယ်တကယ်တမ်းတော့လက်တွေ့ဖြစ်လာတာ December လဒုတိယဘက်လောက်မှစပြီးတော့ case ဖြစ်လာတယ်တကယ်တက်လာတာတော့ December 18ရက်နေ့19ရက်နေ့လောက်မှစပြီးတော့ဖြစ်လာတယ်ပေါ့နော်ပြီးွားတဲ့ခါမှာစတိုက်တက်လာတယ်အခုစပြီးတော့ကျွန်တော်တို့က top ကိုရောက်ပြီးတော့ပြန်ကျလာတယ်ပေါ့ဒီ February mid second week လောက်မှဆိုတော့ကျွန်တော်တို့ bottom down လောက်ကိုကျွန်တော်တို့ suppress လုပ်နိုင်ပြီလို့ကျွန်တော်တို့တွေ့ရတယ်ပေါ့နော်ဆိုတော့ဒီလိုပဲရှင်းကြည့်လိုက်လို့ရှိရင်တော့ဒီ South Africa မှာဖြစ်သွားတဲ့10ပတ်အခြေပေါ့နော်အဲ့လိုမျိုးကျွန်တော်တွေ့တာပေါ့ကွာ6ပတ်နဲ့10ပတ်လောက်ကြာနိုင်တယ်ပေါ့ဗျာဟိုနှစ်ပတ်လောက်ပြန်မှာတော့ပြီးတာတက်မယ်ဆိုတော့သူကြည့်ရတဲ့ပုံစံကိုပြောတာပေါ့နော်ဥပမာနိုင်ငံမှာရလာနိုင်တဲ့ data အနေထားရဒီလောက်တော့အများကြီးတော့မစစ်နိုင်သေးတော့ကျွန်တော်ပြောရတော့နည်းနည်းလေးတော့ခက်တယ်ဒါပေမဲ့လည်းရတဲ့အနေထားကိုကြည့်လိုက်လို့ရှိရင်နံပါတ်၄ရဲ့အစတက်လာတော့ဟိုမကြလာတော့ဘူးရာကနန်းနေ100ကနန်း200ကနန်းလောက်ထိရှိလာပြီကျွန်တော်ဒီမှာဆိုရင်တနေ့တနေ့ကို1000ကနန်းချီတိဒါကျွန်တော်စံတလေးတစ်ခုမှာ positive ဖြစ်တဲ့ဟာတွေပါလာတယ်အဲ့လိုအခြေအနေမှာရောက်တဲ့အခါကျတော့ဒီနိုင်ငံမှာတော့စစ်ဖို့အရန်ကိုတိုက်တွန်းတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီစစ်တာကဘယ်လိုမျိုးအထောက်အကူပြုလဲဆရာ
စစ်လိုက်လို့ရှိရင်ကျွန်တော်တို့က quarantine လုပ်တယ်အလုပ်မှာမသွားခိုင်းဘူးအိမ်မှာရှိတဲ့အဖေမေဦးလေးအတော်ပြေဖြစ်နိုင်လို့ရှိရင်တခါလဲစစ်ပြေးလိုက်တယ်ဘာလို့ဆိုတော့ဒီတော့အရန်ကူတာကူတာကိုတိမှတာလည်းကျွန်တော်တို့ quarantine လုပ်လို့ရမှာ quarantine လုပ်တာကိုလုံမှတာလည်းကျွန်တော်တို့တခြားလူတွေဆက်ပြီးတော့မကူတော့မှာဒီမှာဆိုရင်ဒီပိုးကမတရားတစ်ဖြစ်ကိုကူတယ်အိမ်တိမ်မှာတယောက်ပဲဖြစ်လိုက်တိမ်လုံးဖြစ်ဖို့ချန်စာ 90% ခန့်လုံးတေချာတလောက်ရှိတယ်ဒါ Omicron ပဲအရင်တော့ Delta တို့အရင်တော့စဖြစ်ဖြစ်ချင်း China မှာဖြစ်တော့တလောက်ထိမကူဘူးတလောက်တာကူတဲ့ဟာတော့ဖြစ်ခဲ့လို့ရှိရင်ကျွန်တော်တို့တကယ်ပြုတ်ပြုတ်ပြုံးရှိသမျှလူတွေပေါ့တော့ဆိုတော့အခုကတော့တခုကကျွန်တော်တို့ဘာလို့ခံနိုင်ရရှိသွားလဲဆိုတော့ကျွန်တော်တို့ကလက်နက်တွေအများကြီးရှိပါတယ်နီးလန်းတွေကျွန်တော်တို့သိလာတယ်ဘယ်လိုလုပ်လို့ရှိရင်တတ်တာမလဲအောက်ဆီဂျင်ပေးခြင်းလို့ဟိုကုလို့တော့ဒီပိုးကိုတတ်နိုင်တဲ့ဆေးတော့မရှိသေးဘူးကိုရဲ့ဒါအမှန်ပဲဒါပေမဲ့ဒီပိုးကိုထိန်းနိုင်တဲ့ကျွန်တော်တို့ကနီးလန်းလေးတွေတော့ရှိလာတယ်ပေါ့နောက်တစ်ခုကကျွန်တော်တို့က preparation တွေလုပ်လာနိုင်တဲ့အတွက်ကြောင့်ဒီလိုမျိုး wave flight တက်လာတော့မှဒီတစ်ခါဆိုလို့ရှိရင်ကျွန်တော်တို့ကောင်းကောင်းလေးကို prepare လုပ်နိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလူနာအများကြီးကူးစက်ခံလာရတော့ဆေးစစ်တာတွေကိုဆရာတို့ဘယ်လိုနေအောင်ကင်တွယ်ခဲ့လဲဆရာ
ဒီဇင်ဘာလတတိယပတ်သရုပ်ထပတ်မှာ line bound နေအဲ့လိုလူကြီးတွေမနဲ့6နိုင်လောက်ပြန်စာစီပြီးတော့ လူတွေတန်းစီပြီးတော့စစ်ဖို့စောင့်နေတာရှိတယ်ချမ်းရလဲချမ်းဆိုတော့အဲ့လိုမျိုးစစ်တဲ့လူတွေအတွက်ကလည်းအထဲထဲမှာလာစစ်တဲ့လူတွေဆိုလာစစ်ပြီးတဲ့လူတွေပေါ့ကျွန်တော်တို့ဆေးအောင်နေဟို volunteer တွေသူတို့အတွက်လည်းအနေများတယ်ကျွန်တော်ဆေးရုံမှာဆိုလို့ရှိရင်အဲ့ထဲမှာတော်တော်များများအကုန် positive ဖြစ်သွားကြတာဆိုတော့ထုံနီးတူစွာပဲတခြားနေရာလူတွေလည်းဒီလိုပဲ positive ဖြစ်ကြတာဆိုတော့ဒီလိုလူတွေကိုကျွန်တော်တို့ကဘယ်လိုမျိုးလူစုခွဲအောင်လုပ်ပေးနိုင်လဲပေါ့အစိုးရကနေအဲ့မှာ mobile testing ကိုခေါ်တယ်ဘာမှမလုပ်ဘူးကိုယ်ရဲ့ mobile testing ဆိုတာအဲ့လိုလမ်းတောင်လေးတွေမှာပေါင်ကားလေးတွေရှိတယ်ဗျအဲ့နားလေးမှာတဲလေးထိုးပြီးတော့သူတို့စစ်ပြီးတယ်ဆိုတော့အဲ့လိုစစ်လိုက်ခြင်းအပြင်လူတွေတဖြည်းဖြည်းနဲ့ကျဲသွားတယ်အဲ့တက်စရာအရန်လွယ်ပါတယ်ကျွန်တော်ဗမာနိုင်ငံမှာရှိတဲ့ test ပါကျွန်တော် PCR တော့မလုပ်ပါဘူးကျွန်တော် antigen test ပဲလုပ်တော့တာ
အမြဲစစ်တဲ့ကိရိယာတွေပါဆရာနော
်ဟုတ်တယ်ခင်ဗျာစစ်လို့ရနိုင်တဲ့ antigen test ပေါ့အိမ်မှာပဲစစ်လို့ရတယ်ဟာဗျာကိုကအခုချိန်မှာလေအစိုးရကတရုတ်ဝင်ကိုဒီလိုဒီနိုင်ငံမှာတော့စေကန်လို့ခေါ်တာပေါ့နော်ဒီ Walgreens တို့ Rite Aid တို့ Publica ကစေကန်တွေစေဝယ်လို့ရတဲ့နေရာတွေပေါ့အဲ့မှာဘာမှမတူဘဲနဲ့သွားပြီးတော့ဒီဈေးတွေကိုဒီမှာတော့24ဒေါ်လာလောက်ကြာမှာပေါ့နော်တစ်နှစ်ခုပါတယ်တစ်ခါလေးကြာလို့ရှိရင်14ဒေါ်လာလောက်မျိုးသူကရောင်းပေးတယ်ဆိုတော့လူတွေကိုဒီပစ္စည်းတွေကိုအလွယ်တကူဝယ်လို့ရအောင်လုပ်ပေးလိုက်တယ
်ဟုတ်ကဲ့ဆရာအဲ့တော့မြန်မာနိုင်ငံမှာစစ်ဖို့အတွက်ဆိုရင်ရောဘယ်လိုအကောင်းဆုံးအချက်ပြုချက်လဲ
ကျွန်တော်တို့ကအစိုးရမလုပ်ပေးနိုင်တဲ့နေရာမှာဆိုလို့ရှိရင်ပုပ်ပလိကဂမီးထိုးပြီးတော့လူမှအလူဒါနမြောက်တာလည်းမဟုတ်ပါဘူးဒါမျိုးတွေလုပ်ပေးလိုက်လို့ရှိရင်လည်းအများကြီးအကျိုးမြတ်ကိုယ်နိုင်ငံမှာဟိုရှိတဲ့လူပေါင်းမြောင်များစွာအသက်ကိုကယ်ပေးနိုင်ပါတယ်မြန်မာနိုင်ငံမှာဝင်ရေးချေးပြေဆုံးတဲ့လူအစားတွေအများကြီးရှိပါတယ်။ဒီမူလာတန်းကျောင်းနေမှာပဲဖြစ်ဖြစ်ဘုံကြီးကျောင်းနေမှာပဲဖြစ်ဖြစ်ဓမ္မမုတ်ပဲနဲ့ဒေသန္တရကျမ်းမာရေးစီကံမှာပဲဖြစ်ဖြစ်အစုံအစုံဆုံးကိုဟိုလုပ်ငန်းရှင်တွေလည်ပတ်နေတဲ့စက်ယုံနေမှာပဲဖြစ်ဖြစ်အဓိကလေဟိုအလုပ်သမားတွေ positive ဖြစ်လို့ထွက်သွားလို့ရှင်ငါလုပ်ငန်းခွင်မလဲနိုင်ဘူးဆိုတဲ့ဟာကိုတကနာထားထားပေးပါဘာဖြစ်လို့လဲဆိုကျွန်တော်တို့လည်းစီယုံမှာ run နေတာပဲဟုတ်တယ်မှာကျွန်တော်တို့ positive ဖြစ်ရင်ကျွန်တော်တို့အလုပ်သမားတွေပြည်ပြန်ရတာပဲဗျမပြန်လို့မမရတာဒါမဲ့ကျွန်တော်ရှိတဲ့လူတွေကျွန်တော်ရအောင် run နေကျွန်တော်တို့လုပ်တဲ့အလုပ်ဆိုရင်တစားခွဲလောက်ကိုလုပ်ချင်လို့ရမယ်ည10နာရီလောက်တိကျွန်တော်တို့နေနေရမယ်ဒီလိုမျိုး test kit တွေကိုလွတ်လွတ်ကူကူနဲ့ရအောင်ဗမာနိုင်ငံမှာအိန္ဒိယချင်းနိုင်ငံတွေမှာပေါ်ချင်တော်ချင်းရပါတယ်ဟိုဒီလိုမျိုးပေါ်ချင်တို့စစ်လို့ရချင်းဒီဘာကောင်းသွားလဲဆိုတော့ဟို positive မြန်မြန်ထွက်တာကြောက်စရာမဟုတ်ပါဘူးကြောက်စရာဘာလဲဆို positive လားမ positive ဟိုကိုယ်မှာဒီရောဂါရှိလားမရှိသလားမသိဘဲနေလမ်းမှာလျှောက်သွားပြီးတော့လူပေါင်းမြောင်များဆိုကူသွားတယ်ဟာပိုကြောက်ဖို့ကောင်းပါတယ်ဘာလို့လဲဆိုဒီနေ့ဒီချိန်အထိဒီယောဂါကိုကုနိုင်နေစေဆိုတာမရှိသေးပါဘူးအဲ့တော့ကျွန်တော်တို့မှလုပ်လို့ရတယ်တလမ်းမှရှိတယ်ဒီယောဂါမပြောင်းအောင်ကျွန်တော်တို့တတ်နိုင်တဲ့နေရာနဲ့ကာကွယ်ပေးရမယ်ဘလူကာကွယ်ပေးလို့ reinforcement လို့ခေါ်တဲ့အပြင်မှာသွားရင် mask ဆိုတက်ပါဟိုတုတ်ပုံမှန် mask တက်ခြင်းဒီကာကွယ်နိုင်ပါလေ N95 ကိုတက်ခြင်းမှာမဟုတ်ပါဘူးကျွန်တော်တို့လည်းပုံမှန် mask ပဲတက်ပါတယ်မတက်လို့ရှိရင်ကျွန်တော်ထမင်းဆိုင်တွေကိုပေးမဝင်ပါဘူးနောက်တစ်ခုက supermarket တွေထဲမှာကျွန်တော် mask မတက်ပဲနဲ့ပေးဝင်လို့မရပါဘူးတွေ့တာနဲ့ဟိုကလူကခေါ်ပြီးအပြင် mask မရှိရင်ကျွန်တော်တို့ပေးပါတယ်ဒီမှာဈေးတွေဖြစ်စေဟိုကျွန်တော်ခေါ် close compartment တွေပေါ့နော် open air လို့ဖြစ်တယ်ဖះမှာတော့မလိုဘူးပေါ့နော်ဒါပေမဲ့လည်းအထူးဖြင့် bus ကားပေါ့မှာဒီနိုင်ငံမှာယထားပေါ်မှာ mask မတက်လို့ရှိရင်ဘေးကလူကချက်ချင်းပြောတာဒါမှမဟုတ်ဒီဝင်တဲ့ bus ကားကိုတက်တက်ချင်းအပေါက်မှာ mask တွေကို free ထားထားပေးထားတယ်ဆိုတော့အများကြီးကုန်တော့ဆိုကုန်တော့မကုန်ပါဘူးကိုရဒါပေမဲ့ပတ်စံလို့ရှိတာပေါ့ဗျာ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီကာဝယ်ဖို့အတွက်ပေါ့နော်ဘာတွေပိုသတိပြုဖို့အကြံပေးချင်တယ
်အိမ်ပြန်လာရင်လက်စေးပါဖះလို့ရှိရင်စစ်ပါစစ်နိုင်တဲ့အနေအထားတစ်ခုရှိရင်စစ်ပါမစစ်နိုင်ဘူးဆိုလို့ရှိရင်ကိုယ်စိတ်ထဲမှာဒီယောဂဖြစ်တယ်လို့သတ်မှတ်ထားပါပြီကိုယ့်ကကိုယ် quarantine လုပ်နေပါအနည်းဆုံးတော့9ရက်တော့နေရပါတယ်ကိုယ့်ကကိုယ် oxygen တိုင်းကိုယ့်ကကိုယ်ရင်းမြမြတော့ဟို11နာရီ11နာရီဆီတော့ဒီလိုမျိုးပဲပေါ့နော်ယောဂလက္ခဏာရှိတဲ့ဟာကိုမူတည်ပြီးကျွန်တော်လုပ်ပေးလိုက်တယ်ဖျားတယ်အဓိက11နာရီတော်တော်ဆိုးတယ်ဗျာအစားတော့ပြတ်တယ်လူကနှုံးတယ်ဘာလို့မှမလုပ်ချင်ဘူးအဲ့လောက်ထိပြတ်တယ်ဟိုခြုံပြီးတော့ပြောရလို့ရှိရင်အရှိတောင်အရှာမောင်းလည်းဒီ case များနေပါတယ်အင်းနီးနာချင်းနိုင်ငံတွေမှာလည်းစပြီးတော့ case တက်လာတာကိုတွေ့ပါတယ်ဒါပေမဲ့လည်းဒီယောဂဒီစေတူရရဲ့လူတွေမှာတော့တော်တော်လေးကိုပြင်ထန်မှုကနည်းပါတယ်ယောဂမဖြစ်ဘူးဆိုတာမဟုတ်ပါဘူးအရင်တစ်ခါ Delta ဖြစ်ထားပြီးတာပဲဖြစ်ဖြစ် Omicron ရောက်ဖို့ချိန်ကတော်တော်လေးလည်းလွယ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ
်ကုသမြန် Omicron ပေါ့ကုသမမြန်စေဖို့ကြမ်းမိုက်ကဏ္ဍကိုနှาศင်ခဲ့ကြရတာပါခင်ဗျာ
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစီVOA email တင်လာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်
VO American တရဲ့ချက်တာရင်းညာပတ်စင်ကဏ္ဍတွေကိုဆက်ပြောပြနေတာပါအခုတော့တိုင်းရင်ဒေတာကသတင်းလွှာကိုပြောပြပါမယ်ဒီစီဇန်ကိုတော့ FEVR နေဆက်ဒေတာတိုင်းရင်သတင်းတောက်တွေကတင်ဆက်ပေးထားပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမအမီပါနေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်ရဲ့စစ်စင်ရေးကြောင့်ဒေသခံလူထု 2,000 နီးပါးထွက်ပြေးတိမ်းရှောင်နေကြပါတယ်။မြန်မာတရုတ်နယ်စပ်မှာတိုက်ပွဲတွေကြောင့်စစ်ရှောင်900ကျော်အထက်ရေရှည်ရက်တည်ရေးခက်ခဲလာနေတယ်ဆိုတာနဲ့တိုက်ပွဲတွေရပ်တန့်ရေးကိစ္စအပါအဝင်ကချင်လွတ်လပ်ရေးအဖွဲ့ KIU ကနေကြေညာချက်ထုတ်ပြန်တဲ့အကြောင်းတွေကိုကြားကြရမှာပါ။
ကျမကနန်းဟောင်ပါရှင်တရင်တွေကိုဆလိုင်းရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်ကောင်စီတပ်ကနဲ့အင်အားနဲ့စစ်စင်ရေးလှုပ်ဆောင်နေတာကြောင့်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲကခြေရွာ29ရွာဒေသခံလူထု 2,000 နီးပါးထွက်ပြေးတိမ်းရှောင်နေရပါတယ်လက်ရှိအချိန်မှာကော့ကရိတ်မြို့တောင်ဘက်ပိုင်းမှာရှိတဲ့ကမိုင်ကုန်းအံဖတ်လေးနဲ့အံဖတ်ကြီးရွာတွေမှာစစ်ကောင်စီတပ်အင်အား200ခန့်ဝင်ရောက်တပ်ဆွဲထားတာရှိတဲ့အပြင်ထွက်ပြေးတိမ်းရှောင်သွားတဲ့ဒေသခံနေအိမ်တွေမှာလည်းစစ်ကောင်စီတပ်ဖက်ကဝင်နေပြီးနေအိမ်ထဲမှာရှိတဲ့ပစ္စည်းတွေကိုဖျက်ဆီးယူသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်အံဖတ်ကြီးရွာမှာဝင်ရောက်ခိုလုံနေထိုင်တဲ့ကော့ကရိတ်မြို့ NLD ပါတီရဲ့ EC အဖွဲ့ဝင်အမျိုးသမီးရေးရာကော်မတီဥက္ကဋ္ဌဖြစ်တဲ့နော်စေးဖောကိုလည်းစစ်ကောင်စီတပ်တွေကပြစ်ခဲ့တဲ့ဇန်နဝါရီလ21ရက်နေ့ညမှာဝင်ရောက်ဖမ်းဆီးသွားတာရှိတဲ့အပြင်ဒေသခံတချို့လည်းအဖမ်းခံရတာရှိနေပါတယ်
မြန်မာတရုတ်နယ်စပ်မှာဖြစ်ပွားနေတဲ့စစ်ကောင်စီနဲ့ကူကန် MNDAA ရူချာတိုက်ပွဲတွေကြောင့်9လကျော်ကြာစစ်ရှောင်နေကြရတဲ့စစ်ဘေးရှောင်900ကျော်အတွက်ရေရှည်ရည်တည်ခက်ခဲလာနေတယ်လို့စစ်ဘေးရှောင်တွေနဲ့စခန်းတာဝန်ခံတွေကပြောပါတယ်။ရှမ်းမြောက်မြန်မာတရုတ်နယ်စပ်မူဆဲခရိုင်မုံကူးမြို့မှာပြီးခဲ့တဲ့2021ခုနှစ်ဇူလိုင်လ3ကစတင်ပြီးဒီနေ့အချိန်ထိဖြစ်ပွားနေတဲ့နှစ်ဖက်ကြားကတိုက်ပွဲတွေကြောင့်စစ်ရှောင်တွေကမူရင်းနေရဲ့ကြေးရွာတွေစီကိုမပြန်နိုင်သေးပဲရေရှည်စစ်ရှောင်စခန်းတွေမှာနေထိုင်ဒီမှာလည်းခက်ခဲလာနေတယ်လို့စစ်ရှောင်တွေကပြောပါတယ်လက်ရှိမိုးကူးမြို့ပေါ်ရောက်လာကြတဲ့စစ်ရှောင်တွေရဲ့စားဝတ်နေရေးကို KBC ဖျားချောင်းကနေတာဝန်ယူထားပေးပြီးမဲ့အခု9လကျော်ထိဒီမှာပဲစစ်ရှောင်နေရတာဖြစ်လို့သူတို့အတွက်စားနပ်ရက်ကပြတ်တောက်တော့မဲ့အထိကြုံတွေ့နေရပြီဖြစ်ပါတယ်
ရခိုင်ပြည်နယ်မြောက်ဦးနယ်ဗုဒ္ဓတောင်မြို့နယ်မှာရခိုင်လက်နက်ကင်အေအေတပ်ဖွဲ့ဝင်တွေအပါအဝင်ဒေသခံတချို့ကိုကိုဗစ် -19 ကာကွယ်ဆေးစတင်ထိုးပေးနေတယ်လို့ဒေသခံတွေကပြောပါရယ်ဗုဒ္ဓတောင်မြို့နယ်စေတီတောင်ကျေးရွာအထက်တန်းကျောင်းနဲ့မြောက်ဦးမြို့နယ်ဘူးရွံမညိုးကျေးရွာမူလတန်းကျောင်းတွေမှာဇန်နဝါရီလ24ရက်နေ့ကစတင်ထိုးပေးနေတာဖြစ်တယ်လို့ဆိုပါရယ်အခုထိုးပေးနေတဲ့ကာကွယ်ဆေးဟာစစ်ကောင်စီကတိုင်းနာလက်နက်ကင်အဖွဲ့တွေကိုခွဲတမ်းပေးထားတဲ့အိန္ဒိယနိုင်ငံထုတ်ကိုဗစ်ရှိအမျိုးအစားဖြစ်ပြီးအရေးအတွက်ဘလောက်ထိုးပေးမယ်ဆိုတာကိုတော့မသိရသေးပါဘူး
မွန်ပြည်နယ်ဘီလင်းမြို့နယ်အတွင်းရှိဝင်းမောင်းရွာနဲ့မဲ့ဝိုင်ရွာနှစ်ရွာကိုဒေသကာကွယ်ရေးတပ် PDF တွေနဲ့အဆက်အသွယ်ပြုလုပ်နေတယ်ဆိုပြီးစစ်တပ်ကရိုက်ခါတွေတည်ယူခွင့်မပြုဘဲရိုက်ခါဖျက်ထောက်ထားတယ်လို့ဒေသခံတဦးကဆိုပါတယ်ရှိခါရီဖျက်တောက်ထားတာခန္ဓာလအခန့်ရှိပြီဖြစ်ပြီး PDF တွေကိုထောက်ပတ်နေဆိုပြီးစံနဲ့စီးဝါးတွေကိုအကြီးကဖျက်တောက်တာလို့ဆိုပါတယ်အဆိုပါကြေးရွာရှိဒေသခံတွေမြုပ်တက်မယ်ဆိုရင်တစ်ချိန်မှာလူနှုတ်ဦးထက်မပူဖို့ကန့်သက်ထားပါတယ်ဘီလင်းမြို့နယ်မှာစစ်ကောင်စီတပ်နဲ့ KAU တို့ကြားတိုက်ပွဲတွေကြောင့်စစ်ဘေးရှောင်နေရသူ 3,000 ကျော်ထိရှိလာနေပါတယ်
ချင်းပြည်နယ်ဖလန်းမြို့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီလွတ်တော်ကိုယ်စားလှယ်တဦးရဲ့နေအိမ်ကိုစစ်ကောင်စီတပ်ဖွဲ့ကထပ်မံချိတ်ပိတ်လိုက်တယ်လို့သိရပါဗျ။ဖလန်းမြို့ကျင်းမွာရက်ွက်မှာရှိတဲ့ပြည်နယ်လွတ်တော်အမတ်ပူရာနေရဲ့နေအိမ်ကိုဇန်နဝါရီလ16ရက်နေ့မှာစစ်ကောင်စီကချိတ်ပိတ်လိုက်တာလို့ဖလန်းဒေသခံတဦးကပြောပါတယ်။ပူရာနေဟာ2015ခုနှစ်ကတည်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနေဖလန်းမြို့နယ်အမတ်တပ်ပြည်နယ်လွတ်တော်အမတ်အဖြစ်ရွေးချယ်ခံရသူဖြစ်ပြီး2020ရွေးကောက်ပွဲမှာလည်း NLD ပါတီကနေထပ်မံရွေးချယ်ခံရသူလည်းဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းတရုတ်နယ်စပ်မူဆင်နဲ့နန့်ခမ်းမြို့နယ်အတွင်းမှာယခုဇန်နဝါရီလအတွင်းအမည်မသိလူတစုကဖုံးဆက်ပြီးတော့အခွန်ဆက်ကြီးငွေဆိုပြီးစီးပွားရေးလုပ်ငန်းရှင်တွေဈေးဆိုင်ပိုင်ရှင်တွေကိုငွေကျပ်30သိန်းကနေ50ထိတောင်းနေပါတယ်ဖုံးဆက်ငွေကောက်ခံသူဟာ SSPP TNL အဖွဲ့ကလူလို့ပြောတာရှိသလိုအဖွဲ့အစည်းအမည်သိစရာမလိုဘေးစရာရှိတဲ့အခွန်ငွေကိုသာလွှဲပေးဖို့ဗမာစကားနဲ့တလှရှမ်းစကားနဲ့တလှပြောတယ်လို့ငွေတောင်းခံရတဲ့ဆိုင်ရှင်တဦးကလည်းပြောပါတယ် SSPP ပြောခွင့်ရဘူမှုကြီးဆိုင်စုကတော့ SSPP အဖွဲ့ကအခွန်ငွေကိုတစ်နှစ်တစ်ကြိမ်သာတောင်းခံပြီးရတဲ့အခွန်ငွေအတွက်လဲဆိုင်ရှင်တွေကို SSPP လိုကိုတစိမ့်ပါတဲ့ဖြတ်ပိုင်းပြန်ပေးကြောင်းအခွန်ငွေတွေကိုအဲ့လိုမျိုးဖုံးဆက်ပြီးလွှဲပေးခိုင်းနာမျိုးမရှိဘူးကြောင်းပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါတိုက်ပွဲတွေရပ်တန့်ရေးကိစ္စအပါအဝင်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းနဲ့ပတ်သက်တဲ့ KOKNA အဖွဲ့ရဲ့သဘောထားရည်တည်ချက်တွေပါတဲ့ထုတ်ပြန်ချက်တစ်စောင်ကို KO ဘဟုကော်မတီကဇန်နဝါရီလ26ရက်နေ့မှာထုတ်ပြန်လိုက်ပါတယ်ဒီအကြောင်းကိုတော့ကျွန်မအမီရန်နေစူးစီးတင်ဆက်ပေးထားပါတယ်လာမယ့်ဖေဖော်ဝါရီလ1ရက်နေ့ဟာတရုတ်နှစ်သစ်ကူးပွဲတော်နေ့ဖြစ်တယ်လို့24ကြိမ်မြောက်ဆောင်းရာသီအိုလံပစ်ပွဲတော်နဲ့မတန်ဆွမ်းအားကစားပြိုင်ပွဲကိုတရုတ်နိုင်ငံပီကင်းမြို့မှာဖေဖော်ဝါရီလနဲ့မတ်လတွေမှာကျင်းပသွားမှာဖြစ်တဲ့အတွက်နယ်စပ်ဒေသအပါအဝင်မြန်မာနိုင်ငံတဝမ်းမှာစစ်ပွဲတွေရပ်တန့်ထားဖို့တရုတ်နိုင်ငံက KIO ကချင်လွတ်လပ်ရေးအဖွဲ့ကိုတိုက်တွန်းခဲ့တယ်လို့ KIO ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါတယ်
ဒီအင်္ဂါကြီးနိုင်ငံဖြစ်နေတဲ့ဒီဂျူပီမှာလည်းပဲဆောင်းရတဲ့အိုလံပစ်ပေါ့နော်ဒီပါရာလင်ပစ်တွေအကျင်းပဖို့အချိန်ကာလလည်းရောက်တော့မှဖြစ်ပါတယ်ဆိုတော့သူတို့ဘက်ကနဲ့လည်းနေဆက်ဒေတာဒီကမကဘူးဒါကြောင့်ကျွန်တော်တို့မြန်မာတနင်္ဂနွေလုံးမှာပေါ့နော်တိခတ်အတန်ဒီပေါ့နော်တိုက်ပွဲတွေမဖြစ်အောင်တိုက်တွန်းထားတာရှိပါတယ်
မြန်မာနယ်စပ်ဒေသအပါအဝင်တနိုင်ငံလုံးမှာတိုက်ပွဲတွေစစ်ပွဲတွေရပ်တန့်ဖို့အတွက်တရုတ်နိုင်ငံကတိုက်တွန်းချက်တွေရှိတဲ့အတွက်ကြောင့်ဒေသအတွင်းတည်ငြိမ်ရေးအတွက်အလေးပေးစဉ်းစားရမယ့်အချက်ဖြစ်တယ်လို့လည်း KIO ရဲ့ထုတ်ပြန်ချက်ထဲမှာရေးသားထုတ်ပြန်ထားပါတယ်တိုက်ပွဲတွေရပ်တန့်ရေးတရုတ်နိုင်ငံဘက်ကဖိအားပေးတာမျိုးလားဆိုတာနဲ့ပတ်သက်ပြီးပုံမူကြီးနော်ဘူးဆက်ပြီးတော့ပြောတာကတော့
ဒီအစိုးရကနဲ့ဒုဗေကနဲ့ကျွန်တော်တို့ကအထူးတိုက်တွန်းတာတော့မဟုတ်ပါဘူးဒီနေ့ဒီအနာတင်းတဲ့တနည်းကြည့်တော့မှဖြစ်ပါတယ်ဒီတနည်းကာလမှာကျွန်တော်တို့မြန်မာနိုင်ငံကပြည်သူလူထုတွေအားလုံးအတိဒုက္ခရောက်နေတာတော်တော်များပါပြီကျွန်တော်တို့တိုင်းတက်နေမယ်ပြတ်တော့နောက်မြို့ကြီးတက်ကြီးမှာလည်းပဲဒီစစ်ကောင်စီကနဲ့ဒီဒုက္ခပေးတဲ့တွေများရှိပါတယ်ဆိုတော့ပြည်သူလူထုဒီတိုင်းတက်တဲ့အားလုံးကဒီဒုက္ခတွေအဖြစ်နဲ့နေရရှိပြောင်းတာလည်းများရှိပါတယ်အဲ့ဒါကိုနိုင်ငံတကာကအင်္ဂါချင်းနိုင်ငံကအားလုံးလည်းအခုကုညီနေတဲ့တစ်ချက်ဥပမာတိတိယောက်ယောက်နော်ကုညီပေးနိုင်ဖို့အတွက်ကျွန်တော်တို့ကတော့တစ်ဖက်ကတော့ကြိုးဆိုတယ်တစ်ဖက်ကတော့တိုက်တွန်းတာဖြစ်ပါတယ
် KIO အနေနဲ့လက်ရှိဖြစ်ပျက်နေတဲ့အခက်အခဲတွေကိုကျော်လွှားနိုင်ရင်းနဲ့အားလုံးလူချင်းနေတဲ့ Federal Democracy နိုင်ငံပေါ်ထွန်းလာရေးအတွက်လက်တွဲဆောင်ရွက်ရမယ့်အဖွဲ့အစည်းမှန်သမျှနဲ့လည်းအတူကြိုးပမ်းသွားမယ်လို့ထုတ်ပြန်ခဲ့ပါတယ် KIO ဟာမြန်မာအစိုးရနဲ့နှစ်ဖက်အပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆိုနိုင်ရေးအတွက်ဆွေးနွေးညှိနှိုင်းနေစေအဖွဲ့ဖြစ်သလို2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကအာဏာသိမ်းယူတဲ့နောက်မှာတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ပြန်လည်ဖြစ်ပွားနေတာလည်းဖြစ်ပါတယ်ရှင်ဆက်ပြီးတော့စစ်ကောင်စီကနေဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSCNP နဲ့နိုင်ငံရေးပါတီတချို့ဇန်နဝါရီလ20ရက်နေ့ကနေပြည်တော်မှာတွေ့ဆုံခဲ့ရ9နှစ်အတွင်းဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့သဘောတူညီချက်ရရှိတဲ့အပေါ်တိုင်းသားနိုင်ငံရေးပါတီတွေကနေဘယ်လိုမျိုးအမြင်ရှိနေပါသလဲဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ
် NSBNC ဥက္ကဋ္ဌဒုတိယဘူချုပ်ကြီးရာပြည့်ဦးဆောင်တဲ့ကော်မတီနဲ့ရခိုင်ပြည်ထောင်စုငြိမ်းချမ်းရေးကော်မတီ UPDJC နိုင်ငံရေးပါတီများစုဖွဲ့မှအဖွဲ့ခေါင်းဆောင်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီဥက္ကဋ္ဌဆိုင်းအိုက်ပေါင်းနဲ့အလုပ်ဖွဲ့ကိုယ်စားလှယ်တွေတွဲဆောင်မှုအပေါ်ရခိုင်မျိုးသားပါတီ ANP အထွေထွေသွင်းရမှုခိုင်ပြီဆိုကအခုလိုမြင်ရှိပါတယ
်မင်္ဂလာနေ့အတွင်းမှာဖေဖော်ဝါရီပြောင်းစုတည်ဆောက်မယ်ဆိုတော့လေဒီဟာကလို့တော်တော်လေးပြောရမယ်ဟာကအရှိကြီးရယ်ဘာဖြစ်လို့ဆိုတော့ဘူးတောင်ပြည်တွင်းညင်းကြမ်းရေးမရနိုင်သေးဘူးလေဘူး NCA တောင်အပြည့်လူနေပါဖြစ်နေပြီပဲအဲ့တော့ဘလို့ပဲဟိုပြောပြောကျွန်တော်တို့ကတော့ဟာဖက်ဒရယ်ပြည်ထောင်စုအဆင့်ကိုတို့ခါလာဖို့အတွက်တို့အလုံးဥမယ်လို့ပဲထင်တယ်
လက်ရှိစစ်တပ်ကနေအာဏာသိမ်းထားတဲ့အခြေအနေအောက်မှာဖက်ဒရယ်နိုင်ငံတည်ဆောက်ရေးလုပ်ငန်းစဉ်အကောင့်ထဲပေါ်လိုက်မယ်ဆိုတာမယုံကြည်ဘူးလို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အထွေထွေသွင်းရမှုဦးဆိုင်လိုက်ကအခုလိုပြောပါတယ်
ပြီးခဲ့တဲ့2010ကနေ2021ကာလအထိအယက်သားတပိုင်းအစိုးရအုပ်ချုပ်တဲ့ဦးသိန်းစိန်နဲ့ထက်မှာပဲဖြစ်ဖြစ် NLD အစိုးရအုပ်ချုပ်တဲ့အချိန်မှာပဲဖြစ်ဖြစ်ဒါအစုအဖွဲ့အစုံစုံညီညီနဲ့တွေ့ဆုံဆွေးနွေးပြီးတော့မှအစည်းအဝေးတွေလုပ်ပြီးတော့မှဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိစ္စအတွက်ကြိုးပမ်းခဲ့ကြတာပေါ့နော်အဲ့လိုမျိုးအစုအဖွဲ့အစုံညီဘက်ပေါင်းစုံဝိုင်းဝန်းကြိုးပမ်းတဲ့အချိန်ကာလမှာတော့မှပဲအစုအဖွဲ့တချို့ရဲ့နိုင်ငံရေးစိတ်ဆန္ဒမပြေဝမှုကြောင့်ဆက်ပြီးပြည်ထောင်စုတည်ဆောက်ရေးလမ်းကြောင်းကိုမှန်ပေါ်ကိုမရောက်ခဲ့ပါဘူးဒီနေ့လိုအခြေအနေမျိုးမှာအစုအဖွဲ့မစုံညီဘဲနဲ့နိုင်ငံရေးပါတီဆိုတာလည်းပဲအမဲကျန်းလောက်ပါဝင်ရုံနဲ့တော့ဆက်ပြီးပြည်ထောင်စုတည်ဆောက်ရေးကိုကောင်းထည်ဖော်နိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါဘူးခင်ဗျာ
စစ်ကောင်စီဘက်ကပြုလုပ်တဲ့ဝက်တရဲတူးယောင်ဖြစ်မှစိုးရိမ်တယ်လို့လည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့မှပအိုးမျိုးသားလွန်မြောက်ရေးအဖွဲ့နိုင်ရကဘုံမူကြီးခွန်အုပ်ကာကအခုလိုယူဆပါတယ
်သူတို့ကဖရယ်ပြည်ယောင်စုတည်ဆောက်ဖို့ထပ်ပြီးတော့ကတိပေးတယ်ဆိုတာကကျွန်တော်တို့ဖက်ဒရယ်ဗမာတွေအတွက်တော့ကောင်းတာပေါ့ဗျာဒီအားလုံးကြိုက်တဲ့ပုံစံမဖြစ်ဘဲနဲ့ဖက်ဒရယ်အတူရောက်ဖြစ်မှလဲဆိုရပေးတာပေါ့အဲ့ဒါတော့ကျွန်တော်စီစစ်ဖို့တော့လိုတာပေါ့
ပြီးခဲ့တဲ့2020ပြည့်နှစ်တုန်းကအစိုးရလွှတ်တော်တမတော်အစုဖွဲ့ကနေညှိနှိုင်းပြင်ဆင်ဆောင်ရွက်ခဲ့တဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းနဲ့ရှစ်ဆက်လက်ဆောင်ရွက်မဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုစစ်တပ်ဦးဆောင်တဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီနဲ့နိုင်ငံရေးပါတီများအစုဖွဲ့နှစ်ဖက်ပြန်လည်ဆွေးနွေးညှိနှိုင်းခဲ့ကြပါတယ်ရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်ကနေအင်အားနဲ့စစ်ဆင်ရေးလှုပ်ဆောင်နေတာကြောင့်တိရခန့်လူထု2000နီးပါးထွက်ပြေးတင်းရှောင်နေရပါတယ်။တရုတ်မြန်မာနယ်စပ်မှာဖြစ်ပွားနေတဲ့စစ်ကောင်စီနဲ့ကိုကန် MNDAA တို့အကြားတိုက်ပွဲတွေကြောင့်စစ်ရှောင်900ကျော်အတွက်ရေရှည်ရက်တည်ရေးခက်ခဲလာနေတယ်လို့စစ်ရှောင်တွေနဲ့စခန်းတာဝန်ခံတွေကပြောပါတယ်။
သရရှင်တွေအခုနားဆင်နေကြကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအမီပ
ါ။ VOA American တန်ကနေစက်တာရိညာအစီအစဉ်တွေကိုဆက်တိုက်ထုတ်လွှင့်ပေးနေတာပါ။အခုတော့စက်တာရိညာရဲ့နောက်ဆုံးရသတင်းအချင်းချက်ကိုကျွန်တော်ကပဲဆက်ပြောပြပါမယ်။မြန်မာရေးနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီမှတောက်ကြနေကြရင်တကားပိတ်အစည်းအဝေးတစ်ခုလုပ်ဖို့ရှိနေပါတယ်။ဆီယနာသိမ်းပြီးတစ်နှစ်နီးပါးကြာလာပြီးတဲ့နောက်မတီးမငိမ့်အခြေအနေတွေဆက်ဖြစ်လာနေတဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေနဲ့အာဆီယံလက်ချောက်ဥက္ကဋ္ဌတာဝန်ယူထားတဲ့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးတို့တွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့တန်တမာရေးမြစ်တူကိုကိုကပြီး AFP သတင်းဌာနမှဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့ NLD ဆိုရလက်ထက်စီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းကိုကျန်းမာရေးအခြေအနေအရဆိုပြီးဒီနေ့မှာအချုပ်ကနေအာမခံနဲ့ပြန်လွှတ်ပေးလိုက်ပါတယ်။ဒါပေမဲ့အမှုကိုဆက်ပြီးရင်ဆိုင်သွားမှာဖြစ်တယ်လို့တရားရုံးနဲ့နှိစက်တဲ့ရှေ့နေသူကအတည်ပြုပြောပါတယ်။တချိန်တည်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအတွင်းရေးမှူးအဖွဲ့ဝင်ဖြစ်တဲ့ဦးဟန်သာမြင့်ကိုဒီနေ့ဇန်နဝါရီ28ရက်နေ့မှာအင်းစိန်အချင်းထောင်ကနေသူ့ရဲ့နေအိမ်ကိုပြန်လည်ပို့ဆောင်ပေးခဲ့တယ်လို့ဦးဟန်သာမြင့်ရှေ့နေကပြောပါတယ်။ဦးဟန်သာမြင့်ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှု905ခါခွင့်နဲ့စစ်ကောင်စီကထောင်ဒဏ်2နှစ်ချရတာပါ။ဘာကြောင့်ပြန်လွတ်ပေးတယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့သူ့ရဲ့ရှေ့နေကပြောပါတယ်။မြန်မာပြည်ရဲ့လူခွင့်ရေးဆိုးအားလာတာကြောင့်ဩစတြေးလျစွမ်းအင်ကော်မတီ Woodside ကမြန်မာနိုင်ငံတဲကနေပြန်ရုံသိမ်းတော်မယ်လို့ဒီနေ့ကြေညာလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့ Ranger ဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ပြန်ပို့ရေးကိစ္စတိုးတက်မှုမရှိသလောက်ဖြစ်နေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကစိတ်ပြက်လက်ပြက်ပြောလိုက်ပါတယ်။ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာဒုချမေးပုဂ္ဂိုလ် Norling Heza အနေနဲ့မြန်မာအကြက်တဲအဖြစ်ရှာရဲ့သူ့ရဲ့အခန်းကဏ္ဍအတိုင်းအကောင့်ထဲပေါ်လွှတ်ဆောင်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီး Masud Bin Momen ကအွန်လိုင်းကနေတဆင့်ဆွေးနွေးမှုတင်တိုက်တွန်းပြောဆိုခဲ့တယ်လို့ VOA ဘင်္ဂလားဌာနကပြောပါတယ် Ranger ဆိုတာကတော့စစ်ကောင်စီကအသိမှတ်မပြုပါဘူးခင်ဗျာအခုတော့သတင်းအချင်းချုပ်အပီးစက်တာရင်းညအစီအစဉ်တွေပြီးဆုံးပါပြီဒီနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါစပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာတွေကတော့ National Gallery နဲ့ Nick Evandor တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကကျွန်တော်ဝင်းမြမ ဖီယိုကိုနာတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအများကြီးပဲတင်ပါတယ်တော်တာရှင်များနဲ့တကွပြည်သူပြည်သားအားလုံးဘေးရန်ကင်းကွာလို့လိုအပ်ဆန္ဒပြေဝပျော်ရွှင်ချမ်းမြေ့ကြပါစေကောင်းကောင်းလေးအိတ်ဆက်အနားယူနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.